to the Voice of America in Burmese.
ပြန်နေခင်ဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်စက်တဘာလ18ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးပါမယ်ဩစတြေးလျအမေရိကန်နဲ့ဗြိတိန်သုံးနိုင်ငံသဘောတူညီချက်နဲ့ပတ်သက်ပြီးပြင်သစ်ကဒေါသထွက်နေချိန်မှာပဲပြင်သစ်ဟာအမေရိကန်နိုင်ငံရဲ့အရေးပါတဲ့လက်တွဲပေါ်ဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးကပြောကြားလိုက်ပါတယ်ဗြိတိန်ဆိုင်ရာတရုတ်တမ်မတ်ကြီးကိုလွှတ်တော်တွေကိုဝင်ရောက်ခွင့်မပြုဖို့အတွက်ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကတားမြစ်လိုက်ပါတယ်မြန်မာနိုင်ငံမှာသတင်းသမားတွေပေါ်မှာဖိနှိပ်မှုတွေရှိနေစေဖြစ်တဲ့အတွက်နိုင်ငံတကာကဝိုင်းဝန်းအရေးယူဖို့ RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးနားဆင်ရမယ့်သတင်းပေးပို့ချက်တစ်ပုဒ်ပါတော့
FTP တွေကတို့မြောက်ဖက်ကနေဒီတောင်ဖက်ကိုထုတ်ဆစ်တင်လာတယ်ဒီဟိုခိုင်းကျောက်စုအတင်းကတို့အဲ့ FTP တွေကရှိထားတယ်ဆိုတော့တို့ကထုတ်ဆစ်လာတယ်
ရှမ်းပြည်နယ်တွင်တိုက်ပွဲတွေကြောင့်ဒီ RCSS တောင်ပိုင်းရှမ်းပြည်တပ်ရဲ့ဗိုလ်မှူးခန်းဆန်ပြောပြသွားတာပါသတင်းတွေအပြီးနားဆင်ရဖို့ရှိပါတယ်2020တုန်းကရခိုင်ပြည်နယ်မှာဆန္ဒပြကြတဲ့ကျောင်းသားတွေကိုတော့မနေ့ကထောင်ချလိုက်ပါပြီထိုင်းနယ်စပ်မှာစိတ်ကြွစေအမြောက်အများဖမ်းမိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
ဩစတြေးလျနိုင်ငံအတွက်နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောဆောက်ဖို့အမေရိကန်ဗြိတိန်တို့နဲ့ရရှိခဲ့တဲ့သဘောတူညီချက်ဟာပြင်သစ်ရဲ့ဩစတြေးလျနဲ့ရေငုပ်သင်္ဘောဆိုင်ရာသဘောတူညီချက်ကိုထိခိုက်စေမဲ့သဘောရှိတဲ့အတွက်ပြင်သစ်ကဒေါသတကြီးဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြင်သစ်ဟာအာရှဒေသအတွက်တိတ်ကိုအရေးပါတဲ့လက်တွဲပေါ်နိုင်ငံဖြစ်ပါတယ်လို့ပြောကြားလိုက်ပါတယ
် We welcome European countries playing an important role in the Indo-Pacific.
Indo-Pacific ဒေသမှာအရေးပါတဲ့ကဏ္ဍကနေဥရောပနိုင်ငံတွေပါဝင်လှုပ်ရှားမှုကိုကြိုးဆိုပါတယ်ကျွန်တော်တို့ဟာဒီဒေသရင်းတခြားနိုင်ငံတွေ EU ဥရောပသမဂ္ဂနဲ့ NATO မဟာမိတ်အဖွဲ့နဲ့တူဆက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာပါအထူးသဖြင့်ပြင်သစ်ဟာနှစ်ရှည်လများကြုံရတဲ့ကိစ္စရဲ့အများအပြားအတွက်အရေးအပါဆုံးလက်တွဲပေါ်နိုင်ငံဖြစ်ပါတယ်ဒါ့အပြင် Indo-Pacific ဒေသနဲ့ကမ္ဘာတစ်လွှားက Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုတွေမှာအခွင့်ရရင်ရတယ်လို့ပိုးပြီးနက်နက်ရှမ်းရှမ်းလက်တွဲဆောင်ရွက်ဖို့ဆန္ဒရှိတယ်လို့ပြောသွားတာပါ American Britain နဲ့ Australia သုံးနိုင်ငံခေါင်းဆောင်တွေကြား August လို့အတိုးောက်ခေါ်တဲ့ Indo-Pacific ဒေသဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်ရေးသုံးနိုင်ငံသဘောတူညီချက်ရပြီလို့ American သမ္မတ Joe Biden ကဗိုလ်တော်ဦးနေ့ကပြောကြားခဲ့တာဖြစ်ပါတယ်ဒီသုံးနိုင်ငံသဘောတူညီချက်အတွက်တရုတ်နဲ့ပြင်သစ်တို့ကဒေါသတကြီးနဲ့တုံ့ပြန်ခဲ့ကြတာပါ
အမေရိကန်လွှတ်တော်ရဲ့ဥက္ကဋ္ဌပြောရေးဆိုခွင့်ရှိသူနန်စီပလိုစီဟာဗြိတိန်နိုင်ငံမှာရောက်ရှိနေပြီးဂျာတာဗရေးနေ့ကဗြိတိရှ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီမိုကရက်ပါတီရဲ့ခေါင်းဆောင်လည်းဖြစ်တဲ့နန်စီပလိုစီဟာကမ္ဘာစစ်မှုထိပ်သီးနိုင်ငံတွေဖြစ်တဲ့ G7 နိုင်ငံတွေရဲ့လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့လန်ဒန်ကိုရောက်ရှိနေတာဖြစ်ပါတယ်။18ရက်နေ့ဂျာတာဒီကမှာ18ရက်နေ့တောက်ကြနေမှာတော့အမေရိကန်ဒီမိုကရေစီအခြေအနေဆိုတဲ့ခေါင်းစဉ်နဲ့စကားပြောဖို့စီစဉ်ထားပါတယ်။ဒီမတိုင်ခင်ကြာတာပရင်းနေတုန်းကတော့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်ဒေါ်နယ်ထရန့်ဟာ2024ခုနှစ်မှာသမ္မတအဖြစ်ထပ်မံရွေးကံဖို့အစီအစဉ်ရှိတယ်ဆိုရင်သူဟာအမေရိကန်သမိုင်းမှာနှစ်ခါပြန်ရှုံးတဲ့သူပဲဖြစ်နိုင်မယ်လို့သူကပြောဆိုခဲ့ပါတယ်တကယ်လို့ဒေါ်နယ်ထရန့်သမ္မတရွေးကောက်ပွဲထပ်ဝင်နေဆိုရင်တော့သူဟာအမေရိကန်သမိုင်းမှာအယုံအကြည်မရှိအဆိုနှစ်ခါပြန်တင်ခံရပြီးနှစ်ခါပြန်ရှုံးနိုင်သူပဲဖြစ်နိုင်မယ်လို့နန်စီပလိုစီကပြောဆိုခဲ့ပါတယ်
တရုတ်ဆိုရက Britain Conservative လွှတ်တော်အမှ9ဦးနဲ့ဂုံတီရှိပုဂ္ဂိုလ်2ဦးတို့ပေါ်မှာဒဏ်ခတ်အရေးယူမှုတွေကိုရုတ်သိမ်းမပေးမချင်း Britain နိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးချန်စီကွမ်ကိုလွှတ်တော်ထဲဝင်ရောက်ခွင့်မပြုဖို့အောက်လွှတ်တော်ဥက္ကဋ္ဌ Lindsey Hall ကတားမြစ်လိုက်ပါတယ်။ဒါဟာအောက်လွှတ်တော်ဥက္ကဋ္ဌကပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံခြားတန်တမန်2ဦးအတွက်ပိတ်ပင်ကတ်တတာဖြစ်ပါတယ်။တရုတ်ရဲ့တန်တမန်ရေးဆက်ဆံမှုကရန်လိုတဲ့အနေထားလို့မြင်ပြီး Britain အာဏာပိုင်တွေစိတ်ပြတ်မှုတိုးလာနေတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အခုလိုကြေညာချက်မထုတ်ပြန်ခင်မှာလွှတ်တော်ဥက္ကဋ္ဌဟာဝန်ကြီးချုပ်ရုံးနဲ့နိုင်ငံခြားရေးရုံးကိုတိုင်ပင်ခဲ့တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအစိုးရအဖွဲ့အပြောင်းလဲတွေလုပ်ရမှာ ကုန်သွယ်ရေးဝန်ကြီးဟောင်းလစ်စထရတ်ကိုနိုင်ငံခြားရေးဝန်ကြီးဖြစ်ကန့်လိုက်ပြီးမကြာခင်မှာအခုလိုတရုတ်တန်တမန်အပေါ်ကန့်သတ်မှုချမှတ်တဲ့သတင်းထွက်ပေါ်လာတာပါ။နိုင်ငံခြားရေးဝန်ကြီးထရတ်ကတော့တရုတ်အစိုးရရဲ့လူခွင့်ချိုးဖောက်မှုတွေအတွက်တရုတ်ပေါ်မှာပြင်းထန်တဲ့အရေးယူမှုတွေချမှတ်ဖို့တိုက်တွန်းနေတာဖြစ်ပါတယ်။လွှတ်တော်ဥက္ကဋ္ဌရဲ့ကြေညာချက်ထဲမှာဗြိတိန်ရဲ့လွှတ်တော်အမတ်တချို့ပေါ်တရုတ်ကဒဏ်ခတ်ထားချိန်မှာတရုတ်တန်မှလွှတ်တော်ထဲလာတာမတင့်တော်ဘူးလို့ခန်းစားအကြောင်းပြောပါတယ်။ဂျွန်လာကမှတမ်မတ်ဖြစ်ခန့်အပ်တာခန့်ရတဲ့ဇီကွန်းကိုလွှတ်တော်မှာမင်ကွန်းပြောဖို့အစီအစဉ်ထားတာဖြစ်ပေမဲ့အခုဒီဖိတ်ကြားချက်ကိုပြန်ပြီးရုပ်သိမ်းလိုက်တာဖြစ်ပါတယ
်။အခိုင်အတာအဖွဲ့ကိုကူညီထောက်ပံ့နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အီဂျစ်နဲ့တူရကီနိုင်ငံသား၅ဦးကိုအမေရိကန်ဆိုရကပိတ်ဆို့အရေးယူမှုလုပ်လိုက်ပါတယ်။ဒီလူတွေဟာအခိုင်အတာအဖွဲ့ကိုငွေကြေးကူညီထောက်ပံ့မှုတွေပြုလုပ်နေပြီးတူရကီနိုင်ငံကနေတဆင့်လှုပ်ဆောင်နေတာလို့အမေရိကန်ဗန္ဒာရေးဝန်ကြီးဌာနတာဝန်ရှိသူအန်ဒရီယာဂရိကအင်ဒရီယာဂရိကပြောဆိုပါတယ်ငွေကြေးထောက်ပံ့မှုကွန်ရက်တွေကိုဖော်ထုတ်ရေးယူနိုင်ဖို့အတွက်တူရကီနိုင်ငံအပါအဝင်မဟာမိတ်နိုင်ငံတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောဆိုပါတယ်အရေးယူခံရသူတွေထဲမှာအီဂျစ်နိုင်ငံသား၈ဦးအတူဖြစ်တဲ့မဂျက်ဒီစလင်ဟာအဓိကနေရာကနေထိတ်ဆက်လှုပ်ဆောင်သူဖြစ်တယ်လို့ဆိုပါတယ်အရေးယူခံရသူတွေထဲမှာမဂျက်ဒီအပါအဝင်အီဂျစ်နိုင်ငံသား၂ဦးနဲ့တူရကီနိုင်ငံသား၃ဦးပေါင်း၅ဦးဖြစ်ပါတယ်ဒီအရေးယူဆောင်ရွက်မှုကြောင့်သူတို့နဲ့ပတ်သက်တဲ့ငွေကြေးနဲ့ပိုင်ဆိုင်မှုတွေသူတို့နဲ့ပတ်သက်တဲ့သူများရဲ့ငွေကြေးဆိုင်ရာလှုပ်ရှားမှုတွေကိုကန့်သတ်ပိတ်ပင်သွားမှာဖြစ်ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 9.13 ညာပိုင်းဒိုမီတာ51 kHz 5.89 နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာ့ Times Magazine က2022ခုနှစ်အတွက်ကမ္ဘာမှာဥဆောင်နိုင်သူဆန်းသစ်တီထွင်သူရှေ့ဆောင်သူစတဲ့ကဏ္ဍဆုံးမှာဩဇာတက်ရောက်မှုရှိဆုံးလူပုဂ္ဂိုလ်100ဆင်းမှာမြန်မာအမျိုးသမီး3ဦးကိုအတိမတ်ပြုရွေးချယ်ခဲ့ပါတယ်။ American ပြည်ထောင်စုကမြန်မာနယ်ပေါ်အာဂတသိပ္ပံပညာရှင်ဒေါက်တာမီမီအောင်နဲ့နေဦးတော်လိုင်းရေးမှာပါဝင်ခဲ့ကြတဲ့ကချင်တိုင်းသူ Esther Zeno ၊ကရင်တိုင်းသူမတ်ဤတန်ဆာမောင်တို့ကိုရွေးချယ်ခဲ့တာပါ။အင်္ဂါဂျိုဘောပြန်တန်းနိုင်တဲ့ Susan A.ရှင်ကတီထွင်ခဲ့တဲ့အတွက်ဒေါက်တာမီမီအောင်ကိုစူးစမ်းတီထွင်နိုင်သူခဏမှာဩဇာအလွန်မိုးနိုင်ဆုံးသူတူဖြစ်ထည့်သွင်းခဲ့တာဖြစ်ပြီးအာနာရှင်ဆက်ရေးမှာပါဝင်လှုပ်ရှားနေတဲ့ Esther Zeno နဲ့ Matt Itenza မောင်တို့ကိုတော့ဥဆောင်သူခဏမှာထည့်သွင်းအတိမတ်ပြုလိုက်တာပါ။အာနာရှင်ဆက်ရေးမှာပါဝင်တဲ့လူငယ်နှစ်ဦးကိုအခုလိုရွေးချယ်တာဟာလူငယ်တွေကိုနိုင်ငံအရေးမှာထဲထဲဝင်ဝင်ပါဖို့အားပေးတာဖြစ်တယ်လို့သူတို့ကိုအတိမတ်ပြုရရောက်တယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားသူလွေပိုးငယ်က VOA ကိုပြောပါတယ်။
ဟိုကျမတို့မြန်မာနိုင်ငံမှာကအမျိုးသမီးတွေကဒီမျိုးသားတွေနဲ့တန်းတူဟိုလက်နဲ့ကင်တော်လိုင်းရေးပဲဖြစ်ပြောမျိုးလူထုစံကျင်ရေးမှာပဲဖြစ်ပြောပါဝင်ခဲ့ကြတယ်ဆိုပေမဲ့လည်းအတိမတ်ပြုမှုကအရင်ကအနည်းခဲ့တယ်ပေါ့နော်ဒါပြီးအမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုအတိမတ်ပြုတာဖြစ်တယ်
Times Magazine ကရွေးချယ်လိုက်တဲ့2022ခုနှစ်အတွက်ကမ္ဘာမှာဩဇာအသက်ရောက်မှုအရှိဆုံးပုဂ္ဂိုလ်အယောက်တရာထဲမှာ American သမ္မတ Joe Biden နဲ့တရုတ်သမ္မတ Xi Jinping တို့လည်းပါဝင်ပါတယ
်။မြန်မာနိုင်ငံမှာသတင်းတောက်တွေကိုဖမ်းဆီးအကျဉ်းချထားပြီးပြင်ပနယ်လဲအဆက်အသွယ်မရအောင်ဖျက်တောက်ထားတာတွေကိုကြည်ချင်းအပြင်မြန်မာအာဏာသိမ်းစစ်ကောင်စီဟာသတင်းသမားတွေအပေါ်အပြင်းထန်ဖိနှိပ်မှုတွေလုပ်နေတယ်ဆိုတာပေါ်လွင်ကြောင်းနဲ့မြန်မာစစ်ကောင်စီကိုနိုင်ငံတကာအတိုင်းအဝန်းကပိတ်ဆို့ရေးယူမှုတွေလုပ်ဖို့လိုအပ်တယ်လို့RSF ကနေစည်းမချသတင်းတောက်များအဖွဲ့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကနောက်ထပ်သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝင်းနိုင်ဦးနဲ့ကိုမျိုးတန်းတို့ကိုအာဏာသိမ်းစစ်ကောင်စီကထပ်မံဖမ်းဆီးခဲ့ပါတယ်။သူတို့ရဲ့မိသားစုနဲ့ဆွေမျိုးသားချင်းတွေကိုဖိအားပေးအကြံကင်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြင်ပနဲ့အဆက်အသွယ်မရအောင်အချင်းချဖမ်းဆီးထားတာဟာသတင်းသမားတွေအပေါ်မှာအပြင်းထန်ဖိနှိပ်တာပေါ်လွင်တယ်လို့ RSF ရဲ့အာရှနဲ့ပစ္စိဖိတ်ဒေသအကြီးအကဲဖြစ်တဲ့ဒန်နီယယ်ဘူဆတ်ကပြောဆိုပါတယ်။အခုလိုအခြေအနေတွေကြောင့်မြန်မာစစ်ဘက်တာဝန်ရှိသူတွေကိုရွေးချယ်ပြစ်မှတ်ထားတဲ့ပိတ်ဆို့ရေးယူမှုမျိုးတွေလုပ်ဖို့လိုကြောင်း RSF ရဲ့16ရက်နေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကနောက်ထပ်သတင်းတောက်2ယောက်ထပ်မံဖမ်းဆီးခံခဲ့ရတဲ့အတွက်မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့သတင်းတောက်စုစုပေါင်း56ယောက်ရှိသွားပြီလို့ဖော်ပြထားပါတယ
်။သတင်းသမားတွေပေါ်မှာကိုဒီလျောက်တိုက်ခိုက်မှုတွေနဲ့ online ကနေချင်းချောက်မှုတွေတိုးလာနေချိန်မှာပဲ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့သတင်းတောက်တွေကိုပို့ပြီးကောင်းတဲ့ကာကွယ်မှုတွေလုပ်ပေးဖို့ EU အမှုဆောင်အဖွဲ့က ကျက်တဲ့ပြည်နယ်မှာတိုက်တွန်းလိုက်ပါတယ်။ဥရောပကော်မရှင်ရဲ့ထုတ်ပြန်ချက်အရ2021ခုနှစ်အတွင်း EU ဖွဲ့ဝင်28နိုင်ငံမှာသတင်းတောက်တွေနဲ့သတင်းလုပ်ငန်းကလူပေါင်း908ယောက်အတိုက်ခိုက်ခံခဲ့ရကြောင်းနဲ့1992ခုနှစ်ကနေခုချိန်ထိ EU နိုင်ငံတွေအတွင်းအသက်ခံတဲ့သတင်းတောက်က23ရှိနေပြီးအများစုကလွန်ခဲ့တဲ့6နှစ်အတွင်းမှာအသက်ခံခဲ့ရတာလို့ဖော်ပြထားပါတယ်။ဘယ်သတင်းသမားမှသူတို့အလို့ကြောင့်တည်ဆုံးတာထိခိုက်ရတာမျိုးမရှိတဲ့ကြောင်းနဲ့သူတို့ဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်သူတွေဖြစ်တဲ့အတွက်သူတို့ကိုပံ့ပိုးပေးဖို့နဲ့အကာအကွယ်ပေးဖို့လိုအပ်တယ်လို့ဥရောပကော်မရှင်ကပြောပါတယ်။ကာယောဂါဖြစ်ပေါ်နေချိန်မှာဒီသတင်းသမားတွေကသတင်းချက်လက်တွေဖြန့်ဝေပေးတဲ့အဓိကအရေးပါသူတွေဆိုတာကိုပြသပြီးဖြစ်တာကြောင့်သူတို့ကိုခုတက်ပို့ပြီးအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။သတင်းသမားတွေအတိုက်ခတ်ခံဆုံးနေရာဖြစ်တဲ့ဆန္ဒပြပွဲတွေအတွင်းသတင်းတောက်တွေလုံခြုံမှုရှိအောင်အကူအညီပေးကြဖို့နဲ့သူတို့ကိုအရေးပေါ်အကူအညီပေးမဲ့ဖုန်းလိုင်းတွေရှေ့နေတွေနဲ့စိတ်ပန်းဆိုင်ရာအထောက်အကူပေးတာအပါအဝင်ဝန်ဆောင်မှုအကူအညီတွေပေးဖို့လည်း EU ဘက်ကပြောပါတယ်
။တကဘာလုံးမှာကလေး139သန်းကျော်ဟာကိုဗစ် -19 ကပ်ဘေးကြောင့်ကျောင်းပြန်မတက်နိုင်ကြသေးဘူးလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။အခုအချိန်ထိကျောင်းပြန်မတက်နိုင်သေးတဲ့ကျောင်းသားအရေအတွက်ဟာတကဘာလုံးမှာရှိတဲ့ကျောင်းသားအရေအတွက်ရဲ့9.5%ခန့်ရှိတယ်လို့ကုလသမဂ္ဂပညာရေးနဲ့ယဉ်ကျေးမှုအဖွဲ့ကြီးဖြစ်တဲ့UNESCO အဖွဲ့ကသူရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျောင်းတွေကိုရေရှည်ပိတ်ထားတာနဲ့အများကလေးတွေရဲ့ဘဝတိုးတက်ကောင်းမွန်ရင်းနဲ့ပညာသင်ကြားရေးကိုအများကြီးထိခိုက်နိုင်တယ်လို့ UNESCO အဖွဲ့ကြီးရဲ့ဒုတိယညွှန်ကြားမှူးစတီဖီနီယာဂီနီနီကပြောဆိုပါတယ်။အခွင့်အလမ်းနဲ့ပွားပြီးအေးအေးယူဆောင်ရွက်မခံရတဲ့ကလေးတွေအထူးသဖြင့်ထိခိုက်နိုင်တယ်လို့ဆိုပါတယ်။နိုင်ငံပေါင်း118နိုင်ငံမှာကျောင်းတွေအပြည့်အဝပြန်ဖွင့်ထားနိုင်ပြီးမူဂျိုကနေအလဲတန်းအထက်တန်းအထိကမ္ဘာကျောင်းသားဥယျာဉ်ရဲ့35%လုံးစာသင်ခန်းတွေထဲမှာစာပြန်သင်နိုင်ပြီဖြစ်ပါတယ်။ကလေးတွေအတွက်ကျောင်းပြန်ဖွင့်နိုင်ဖို့သက်ဆိုင်ရာအစိုးရတွေကိုကူညီဖို့အတွက် UNESCO အဖွဲ့အနေနဲ့ကမ္ဘာဘဏ်ဒါအပြင်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောဆိုထားပါတယ
်။တောက်ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာ VO ရဲ့မနဲ့ခင်ရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာမှာပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ဖြည့်ဆွက်ပြီးတော့တင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီကမှအရင်ဦးဆုံးတော့ရှမ်းပြည်ဘက်ကအခြေအနေပါရှမ်းပြည်နယ်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကင်မြို့နယ်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားအင်္ဂါနေ့ကလေးကစလို့ဒီကနေ့ထိတိုက်ပွဲတွေဖြစ်နေပါတယ်တိုက်ပွဲကြောင့်ပြည်သူ2000လောက်နေရစွန့်ခွာထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်စီပေတို့ကတည်းကရိတ်ခါစီဝါနဲ့မိုးကတွေအထူးလိုအပ်နေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါအောင်ဗျာ
ရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS ကရှမ်းပြည်ပြည်နယ်ဒုလုံရေးကောင်စီနဲ့ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPP ကရှမ်းပြည်တိုးတက်ရေးပါတီတို့အကြားစက်တင်ဘာ14ရက်နေ့ကစတင်ပြီးမိုင်းကင်မြို့နယ်ဟိုခဲကြီးရွာအုပ်စုတွင်မှတိုက်ပွဲတွေဖြစ်နေပါတယ်လက်ရှိစီအခြေအနေနဲ့ပတ်သက်လို့ RCSS ရှမ်းပြည်ပြည်နယ်ဒုတော်ရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်က VOA ကိုအခုလိုပြောပါတယ
် SSPP တွေကသူတို့မြောက်ဖက်ကနေဒီတောင်ဖက်ကိုထိုးစစ်ဆင်လာတယ်ဒီဟိုခိုင်းကြီးအုပ်စုအတင်းကကျွန်တော်တို့ RCSS တပ်တွေကရှိထားတယ်ဆိုတော့သူတို့ကထိုးစစ်လာဆင်လာတယ်နေရစက်တိုက်ရှိပြီခင်ဗျာဒီတမန်နေ့ရဲ့မနေ့ရဲ့ဒီနေ့ကျတော့ဟိုကြိုးကြားကြိုးကြားတော့တိုက်ပွဲဖြစ်နေတော့ခင်ဗျာ
SSPB ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြည့်ဆိုတာမရှိခဲ့ပါဘူး RCSS ရှမ်းပြည်ပြည်နယ်ဒုတော်ရေးကောင်စီကို SSA တောင်ပိုင်း SSPB ရှမ်းပြည်တိုးတက်ရေးပါတီကိုတော့ SSA မြောက်ပိုင်းဖြည့်ခေါ်ဆိုကြပါတယ်ရှမ်းပြည်လက်နက်ကင်တပ်ဖွဲ့နှစ်ခုကြားတိုက်ပွဲတွေကြောင့်ဒေသခံပြည်သူ2000လောက်အိုးပြစ်အိမ်ပြစ်ထွက်ပြေးနေကြပြီးယာယီစခန်း3ခုမှာခိုးလုံနေကြရတယ်လို့ဒုက္ခသည်တွေကကူညီနေသူဦးကပြောပါတယ်
ဒီကိစ္စအရောခုလောက်ဆယ်2000နည်းနည်းရောက်မှာမနေ့ကတော့2000ကျော်လဲခင်ဗျာတချို့ရွာတွေကနည်းနည်းဝီးတဲ့ရွာတွေကပြန်သွားတော့ရှိတယ်လေပြည့်ချောင်တွေက3နေရာလောက်ရှိတယ်နည်းနည်းများတဲ့နေရာတော့ဒီလောင်လျော်ဖုန်းကြီးကျောင်းပေါ့လောင်လျော်ဖုန်းကြီးကျောင်းကတစ်ထောက်ခုနေရာလောက်ပြန်နေတယ်တခြားနေရာအဲ့နောက်ဦးတို့ကဒီဟမ်လိုက်ကြီးရောအုပ်စုထဲမှာပြောင်းသွားတော့ရှိတယ်အဲ့မှာတော့95ယောက်ပဲရှိတယ်ပြီးတော့ဟိုမှာခိုခိုင်းတယ်လို့ပြောရှိတယ်အဲ့ရွာမှာတော့ဒီပြည့်ချောင်ကနေရာကျော်ပဲရှိတယ်ဗျခမ်းမကြီးတော့2000နည်းနည်းရောက်မှာတင်တယ်နော်
ထပ်ပြေးခိုလိုနေကြတဲ့စစ်ပြေဒုက္ခသည်တွေဟာနန့်ပုတ်လွယ်ဝင်းပြင်ဝန့်ဝမ်မိုင်းနန့်ဝန်ဝန်ခက်ပြန်စာကုန်းစာပန်လှိုင်းဝမ်လုံးဝမ်တောင်းဝမ်မိုင်းစတဲ့ကျေးရွာတွေကဖြစ်ပါတယ် သူတို့အတွက်စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်နေတယ်လို့မိုးရင်းကာလဖြစ်တာကြောင့်တဲဆောက်ဖို့မိုးကရီလည်းလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူကဆက်ပြောပါတယ
်ခုလောလောဆယ်တော့အဓိကလိုအပ်တာတော့ဆေးဝါးနဲ့ဆန်စီစားပေါ့နော်ကလေးတွေလည်းများတယ်ဟိုစောင်းတို့ပင်တော်တို့လည်းလိုအပ်ပါတယ်မိုးသွင်းဆိုတော့အဓိကလိုအပ်တာတော့မိုးကပေါ့မိုးကကိုကျွန်တော်တို့ကဦးစားပေးတဲ့အထက်မှာရလာလိုက်တော့ပေါ့မိုးကနဲ့အပြင်တော့လေလူကထောင်ကြီးရှိတော့ဒါအများတယ်အဲ့ဒီနေ့တည်းများလည်းခက်ခဲတော့ကျွန်တော်တို့ကအဲမိုးကလေးတွေထိုးပေးဖို့အစီအစဉ်ပေးနေရတယ်။ဒီကိုဝစ်ကာကွယ်တဲ့ကိစ္စတော့ဒီကျန်းမာရေးဌာနခွဲရှိတယ်ကြာအင်ဂူခဲမှာ။ဟောကျန်းမာရေးဆရာမတွေတော့ပညာပေးနေနေပါပါတော့ပေးတာတော့ရှိတာပေါ့။တော်တော်ဆယ်တော့အဲမတ်ပေပါတွေတော့မရောက်သေးဘူးကြာ။ကျွန်တော်တို့တွားမှာရှိမှာပေါ့နိ။
တော်တော်ဆယ်ယာယီဒုက္ခသည်စကန်တွေမှာကိုဗစ်ပိုးတွေ့လူနာမတွေ့ရသေးဘူးလို့ပြောပါရယ်။ကြောက်မဲနဲ့ဒီဘောမျိုးနဲ့အတွင်းမှာလည်း RCSS တပ်ဖွဲ့နဲ့SSPB နဲ့ TNLA တအံပလောင်ပူပေါင်းတပ်ဖွဲ့တွေအကြားစက်တင်ဘာလဒုတိယပတ်တုန်းကလည်းတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။ဇွန်လနဲ့ဇူလိုင်လအတွင်းကလည်းကြေးတီးမိုင်နောင်ဘက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ကြီးရွာ20ကျော်လောက်ကဒေသခံ3000လောက်နေရဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါတယ
်။ကိုအောင်မြတ်သူပြောပြခဲ့တာပါဗျာ။ရှမ်းပြည်နယ်အခြေအနေဘက်ကနေရခိုင်ပြည်ဘက်ကအခြေအနေကိုလည်းနားဆင်ရပါမယ်။မြန်မာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်မှုရှိတယ်ဆိုပြီးရခိုင်ပြည်နယ်မှာ2020အောက်တိုဘာလကဆန္ဒပြခဲ့ကြလို့ဖမ်းဆီးတရားစွဲဆိုခံရတဲ့ចောင်းသား၄ဦးကိုစက်တင်ဘာလ16ရက်ကြာသပတေးနေ့မှာစစ်တွေမြို့နယ်တရားရုံးကထောင်ဒဏ်2နှစ်ခွဲချမှတ်လိုက်ပါတယ်17လကြာအမှုရင်ဆိုင်ခဲ့ရပြီးတဲ့နောက်အခုလိုပြစ်ဒဏ်စီရင်ခံရတာလည်းဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုရဲမွန်ကပြောပြမှာပါ
2029ခုနှစ်အောက်တိုဘာလ19ရက်နေ့ကစစ်တွေမြို့ပေါ်မှာကိုလိုနီအစိုးရအလို့မရှိဖက်စစ်စစ်တပ်အလို့မရှိအစိုးရထွက်သွားမြန်မာစစ်တပ်ထွက်သွားစတဲ့စာသားတွေပါဝင်တဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတဲ့ចောင်းသားလူငယ်၄ယောက်ကိုစစ်တွေမြို့တရားရုံးကထောင်ဒဏ်2နှစ်6လစီချမှတ်လိုက်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှု905ခါခွေအတွက်ထောင်ဒဏ်2နှစ်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်29အတွက်ထောင်ဒဏ်6လချမှတ်ခဲ့တာပါအဲ့ဒီចောင်းသားလေးဦးကိုယ်တိုင်ကအပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်အခုလိုအမိန့်တခါတည်းချလိုက်တာဖြစ်တယ်လို့အဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးကျော်ညွန့်မောင်ကပြောပါတယ
်။ဟုတ်ကျွန်တော်တို့ကျင့်တွန်းရဆိုလို့ရှိရင်ဆွေးကျင့်တဲ့အချိန်မှာဒေသခံကအပြစ်ရှိပါလို့ဝန်ခံလို့ရှိရင် on the spot ပဲတရှင်းကိုအမိန့်ချရပါတယ်။ဒါကဒါဥပဒေအဲ့ဒါဆိုတော့တရားသူကြီးကသူတို့ဝန်ခံတဲ့အတွက်ကြောင့်တရားသူကြီးကတခါလေးတိုင်ပြီးတော့အမိန့်ချတယ်။အဲ့လိုဆိုရင်မင်းတို့ကို905နဲ့ဟို905ခောက်ကြီးပုံမှန်နဲ့ပတ်သက်ပြီးတော့အလုံးနဲ့ထောက်တဲ့နှစ်နှစ်ကြာတယ်။ဟိုမှာကြာတော့ကျွန်တော်တို့ဘေးစီမံကြာတော့အလုံးနဲ့ထောက်တဲ့6လဆက်ပါလို့
ပုံမှန်905ခါခွေအတွက်အလုံးနဲ့ထောင်ဒဏ်2နှစ်ချမှတ်တာဟာအမြင့်ဆုံးထောင်ဒဏ်ဖြစ်နေရာကြောင့်စစ်တွေခိုင်တရားရုံမှာအယူခံဝင်သွားဖို့ရှိတယ်လို့လည်းတရားလွှတ်တော်ရှိနေကပြောပါတယ
်ကျွန်တော်တို့ကတော့သူတို့ဝန်ခံတာကိုမပြောလို့ပါဘူးဒါပေမဲ့ကျွန်တော်အမြင်ပြောရင်ကလေးတွေကို905ခါခွေရ2နှစ်ချတာအမြင့်ဆုံးဖြစ်တယ်ဖြစ်နေတယ်အဲ့ဒီအတွက်ကြောင့်ကလေးတွေလည်းပြောတဲ့ကောင်ကလေးတွေကလည်းအပေါ်တက်မယ်အဲကျွန်တော်ကလည်းတက်ပြင်မယ်ဒါကတော့ဟိုပြမှုနဲ့ပြစ်ဒဏ်တက်ကြလို့ရှိရင်တော့ပြစ်ဒဏ်အမြင့်ဆုံးပြစ်ဒဏ်ဖြစ်နေတယ်အဲ့တော့ဘဝရုံကိုတက်ပြီးတော့ကျွန်တော်တို့ဘဝရုံကတကယ်လို့လူကြီးတွေကဟိုတရားရုံကသူတို့ကိုပြစ်ဒဏ်ကားတာများတယ်ရှော့ပစ်လိုက်ရင်တော့သူတို့မကြမီလောတော့နေတာပေါ့ဗျာဟုတ်ကဲ့ဆိုတော့ကျွန်တော်တို့စစ်တွေကတရားရုံကိုအယူခံဝင်ပါပါခင်ဗျာ
ထောင်ချခံရတဲ့ចောင်းသား၄ယောက်စလုံးဟာတက္ကသိုလ်တမကအဖွဲ့ဝင်တွေဖြစ်ကြပြီးအသက်20ဝန်းကျင်လူငယ်တွေဖြစ်ပါတယ်သူတို့ကိုအခုလိုထောင်ချတာဟာတရားမျှတမှုမရှိဘူးလို့စစ်တွေတက္ကသိုလ်ចောင်းသားတမကဥက္ကဋ္ဌကိုတိုးတိုးအောင်ကပြောပါတယ
်ဟုတ်ကဲ့ဟိုဟာပြင်းမှုနဲ့ပြည်တယ်ကကြတော့ကျွန်တော်ဟိုမမျှတဘူးလို့ပဲမြင်တယ်ပေါ့နော်ဟိုပြီးရင်အခုကဒီတစ်ဆက်ကျွန်တော်တို့ကြည့်ရမယ့်အရာကဒီသူတို့နေနဲ့ဒီအမှုကိုအမိန့်မချပြီနဲ့ကျွန်တော်တို့တစ်နေ့လောက်ဟိုနင်းသားတော်သူတို့ကရုံရှင်းနေခိုးလိုက်မှရုံမထောက်လိုက်ရလို့မျိုးလှုပ်ရှားတယ်ပေါ့နော်။ဟောဒီနေရာတွေကိုကြည့်မိဆိုရင်ဟောဘာကိုသွားတက်ရောက်စီလို့ဆိုရင်သူတို့ကိုပေါ့နော်ဒီတရားခိုင်မာနေပြီးတော့မှအဲ့လိုမျိုးပဲအရှင်မကြအောင်ဒီအမှုကိုဒီလောက်ကြောင်းကိုဝင်ခံအောင်ထိဖို့သူတို့အရှင်ဆွေးတယ်ပေါ့နော်။အပြင်သူတို့ဒီအကွက်ကြကြကိုသူတို့ဒီလိုမျိုးအော်အမင်းဒီပြင်းမှုပြစ်တယ်ဟိုကြီးကြီးမားမားကိုချလိုက်တယ်လို့ပဲကျွန်တော်တို့မြင်နေပြောက်ကဲ
့ရခိုင်ပြည်နယ်မှာထောင်ဒဏ်2နှစ်နဲ့6လပြစ်ဒဏ်ချခံရတဲ့ចောင်းသားတွေကတော့ကိုကျော်နိုင်ထေကိုတန်းနိုင်ကိုမြဆိုးဝင်းနဲ့ကိုကောင်းထွန်းတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ဗျာသရစီနေအခုကြည့်ရှုနားဆင်နေရတာကတော့ VOA ရဲ့ဒီတောက်ကြနေမနေ့ခင်းအစီအစဉ်တွေပဲဖြစ်ပါတယ် VOA အခုဒီအစီအစဉ်ကို VOA Facebook စာမျက်နှာကရော VOA website ဖြစ်တဲ့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းလာရောက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုပြောပြခြင်းပါတယ်ထိုင်းနေဆက်ဒီချင်းမိုင်ခရိုင်မေအိုင်းဒေသမှာမူရဲ့မောင်ခိုတမားတွေနဲ့ထိုင်းနေကြားသောရဲတပ်ဖွဲ့တို့ကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးရွှေတရီကန်ဒေသတို့စိတ်ကြွစေအများအပြားကိုဖမ်းမိခဲ့ပါတယ်ဒီရဲ့ပိုင်းနဲ့ထိုင်းမြန်မာနယ်စပ်ကဝင်လာတဲ့စိတ်ကြွစေ17တန်းကျော်ကိုဖမ်းမိခဲ့တာပါဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ
်ထိုင်းမြန်မာလာအိုးဆောင်ရရွှေတရီကန်ဒေသကနေလာတဲ့တန်းနဲ့ချီရှိတဲ့စိတ်ကြွစေကြတွေဟာထိုင်းနိုင်ငံတဲကိုဇက်တိုက်ဝင်ရောက်လာနေပြီးထိုင်းရဲတပ်ဖွဲ့ကလည်းလိုက်လံပိတ်ဆို့ဖမ်းဆီးခဲ့ရမှာစက်တင်ဘာလ16ရက်နေ့မနက်2နာရီခန့်ကမူရင်မောင်ခိုသမားတွေနဲ့ထိုင်းရဲတပ်ဖွဲ့တို့ပြစ်ခတ်မှုဖြစ်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်မဲအိုင်းနယ်စပ်ကနေဝင်လာတဲ့ကားငယ်နှစ်စီးရဲ့နောက်ကိုရဲတပ်ဖွဲ့ကစစ်ဆေးဖို့လုပ်ရာကနေမဲအိုင်းအဝေးပြေးလမ်းမပေါ်မှာနှစ်ဖက်အကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းမဲအိုင်းနယ်ကြားဆောင်ရဲတပ်ဖွဲ့ကစက်တင်ဘာလ16ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ရဲတပ်ဖွဲ့ရဲ့အစစ်ဆေးကိုမခံဘဲစတင်ပြစ်ခတ်ခဲ့တဲ့ကားတစ်စီးကိုတော့ရဲတပ်ဖွဲ့ကပြန်ပြစ်ခတ်ခဲ့လို့ကားဟာလမ်းဘေးကိုထိုးကျသွားပြီးကားမောင်းသူဟာတနက်ဒဏ်ရာနဲ့တေဆုံးသွားခဲ့ပါတယ်။နောက်တစ်ဦးကိုတော့အရှင်ဖမ်းမိခဲ့တယ်ဆိုပြီးထိုင်းရဲတွေကဆိုပါတယ်။ဒီဖြစ်စဉ်မှာတော့ကားပေါ်မှာတဲဆောင်လာတဲ့ WY 63လုံးတစ်စိတ်စိတ်ကြွစေပြား5တန်းကိုဖမ်းဆီးခဲ့ပါတယ်။အလားတူစက်တင်ဘာလ13ရက်နေ့ကလည်းစင်ဘူရီပြည်နယ်မှာစိတ်ကြွစေပြား5တန်း4သိန်းတဲဆောင်လာတဲ့ကားကိုမူရင်နေနေရဲတပ်ဖွဲ့ဝင်တွေကနောက်ကလိုက်ဖမ်းတော့ကားမောင်းထွက်ပြေးခဲ့လို့မြို့လယ်ကောင်မှာပဲမူရင်မောင်ကိုသမားတွေမောင်းလာတဲ့ကားကိုတနက်နဲ့ပြစ်ပြီးဖမ်းခဲ့ရတယ်လို့ဆိုပါတယ်။ထိုင်းရဲကျုပ်ဖခဖုံးဖုံဖီတရားကတော့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်အခုလိုမျိုးနိုင်ငံအတွင်းမှာမူရစီဝါတန်ပေါင်းများစွာဖြန့်ချီနေတဲ့နောက်ွယ်ကအဓိကမူရခိုင်းတွေကိုလိုက်လံဖမ်းဆီးသွားမှာဖြစ်ပါတယ်မူရစီဝါအမြောက်များဖမ်းဆီးနိုင်ဖို့သတင်းပေးခဲ့တဲ့တာဝန်သိပြည်သူတွေကိုလည်းစုငွေတွေနဲ့ဂုဏ်ပြုသွားမှာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ထိုင်းတောင်ပိုင်းမှာလည်းအခုရက်ပိုင်းအတွင်းမူရမောင်ခိုခိုင်းတွေနဲ့အတူစိတ်ကြွစေးကြသတန်းကျော်ဖမ်းဆီးနိုင်ခဲ့ပါတယ်အခုရက်ပိုင်းအတွင်းကာလာတံဘိုဘန့်ငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့စိတ်ကြွစေးကြ17တန်းကျော်ကိုဖမ်းမိခဲ့တာပါရွှေတရီကန်ဒေသကမူရင်မောင်ခိုခိုင်းနေဟာမူရင်စေဝါတွေကိုအရင်ကတည်းကပိုထုတ်လုပ်နေပြီးကိုဗစ်ကပ်ရေးကာလမှာထိုင်းဘက်ကိုအလုံးအရင်တည်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရင်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်ဆန်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိမ်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသတွေမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရင်စေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာဒီမြန်မာသတင်းတွေပြီးသွားပြန်တော့နိုင်ငံတကာကနေဒီထူးခြားတဲ့သတင်းတစ်ပုဒ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အရင်တုန်းကစစ်ပွဲတွေတက်ဆိုင်အာဖဂန်နစ္စတန်နဲ့အီရတ်စစ်ပွဲတွေမှာအကြအဆုံးနေပြီးအသက်ရှင်ကျန်ရစ်တဲ့စစ်သားအရေအတွက်ကပုံများလာပါတယ်စစ်ပွဲဆိုင်ရာနည်းပညာတွေအဆင့်မြင့်လာသလိုလွန်ခဲ့တဲ့နှစ်20ကျော်ကာလအတွင်းစိတ်တန်ရာရတဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကုသပေးတဲ့ကုထုံးတွေအတွေ့အကြုံတွေဒီစေပညာအယူဆအသစ်တွေလည်းပေါ်ပေါက်လာတာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Carlo Biasen ပေးပို့တဲ့သတင်းကိုတော့ကိုစောမိုးကျော်ကတင်ပြมาဖြစ်ပါတယ
်စစ်သားတကူတန်ရာရခဲ့ရင်စစ်တပ်ဆရာဝန်တွေအနေနဲ့အသုံးပြုတဲ့အသုံးအနှုန်းတစ်ခုရှိပါတယ်အဲ့ဒါကတော့ရွှေရောင်အချိန်တနာရီ Golden Hour လို့ခေါ်ပါတယ်ဒီကြောင်းကိုအီရတ်နဲ့အာဖဂန်စစ်ပွဲမှာတာဝန်ထမ်းဆောင်ခဲ့ပြီးအခုကတောင်ကာရိုလိုင်းနားစစ်တပ်ကတို့မှတင် जा ပို့ချပေးနေတဲ့တောင်ကာရိုလိုင်းနားအမျိုးသားကာကွယ်ရေးတပ်ကဗိုလ်မှူးကြီးဒေါက်တာဂျော့ချ်လစ်ရှစ်ကအခုလိုရှင်းပြပါဗျာ
We really have an hour to really fix a lot of these things and if you can
ချိန်တိုင်းပဲရပါတယ်အဲ့မှာခင်ဗျားလုံရမှာတွေကအများကြီးပါစစ်မြေပြင်မှာခင်ဗျားလုံနေတယ်လို့မြန်မြန်လုံနေရင်ခင်ဗျားလူတွေရဲ့အတက်ကိုအများကြီးကင်းနိုင်မှာပါ
စစ်ပဆိုင်ရာကြွန့်ကျင်သူတွေရဲ့ညီကုန်းချုပ်ချက်အရစစ်မြေပြင်မှာဒဏ်ရာရတဲ့အခါသွေးထွက်တာတွေကိုရပ်တန့်အောင်လုပ်နိုင်ရင်ဒဏ်ရာရစစ်သည်တွေရဲ့80ရာခိုင်နှုန်းကိုအသက်မဆုံးရှုံးအောင်ကုသပေးနိုင်တယ်လို့ဆိုပါတယ်ဒီကိစ္စမှာတိုးတက်မှုတွေရှိလာတယ်လို့လည်းဆိုပါတယ်ဒေါက်တာဂျော့ချ်ကအခုလိုဆက်ပြောပါတယ
် We've developed bandages with clotting factors on them
ဒဏ်ရာပုံမှာအုပ်ပြီးကပ်ဖို့အတွက်ကအဝိစက်နဲ့လုပ်တဲ့ပတ်တီးတွေကိုပုံမှန်ကောင်းမွန်လာအောင်ကျွန်တော်လှုပ်ထားနိုင်ပါတယ်အတော်လေးကိုပဲစစ်မြေမှာ
တင်နန်းတွေမှာသွေးတက်အောင်လုံနည်းနဲ့ပတ်သက်လို့တင်ချပို့ချပါတယ်သွေးကြောပိတ်တဲ့ကိရိယာတွေနဲ့စက္ကန့်ပိုင်းအတွင်းသွေးကြောတွေကိုဘယ်လိုပိတ်ရမယ်ဆိုတာကိုတင်နန်းသားတွေကိုပို့ချပေးပါတယ်တင်နန်းနှိပြတူကအခုလိုရှင်းပြပါတယ
် So there's a regular method where it takes about 30 seconds to put on a
ပုံမှန်လုံရုံလုံဆွင့်နည်းတွေအရဆိုရင်သွေးတက်အောင်လုံဖို့စက္ကန့်30လောက်ကြာပါမယ်ဒါပေမဲ့10စက္ကန့်12စက္ကန့်အတွင်းပြီးအောင်ဘယ်လိုလုပ်ရမလဲဆိုတာကိုကျွန်တော်ပြပါမယ
်အလင်းအမြန်လှုပ်ဆောင်နိုင်မှုဟာစိတ်မြေပြင်မှာအသက်တွေကိုကယ်ဆယ်ပေးနိုင်တယ်လို့အရက်ဖက်မှာလည်းကယ်ဆယ်ပေးနိုင်ပါတယ်မိလောင်တန်ရာရသူတွေရဲ့အသက်ရှင်နှုန်းဟာအတော်ကိုတိုးတက်လာပါတယ်ဒါပေမဲ့အပြင်းထန်မိလောင်တန်ရာရရှိပြီးနောက်အသက်ရှင်နေထိုင်သူအရေအတွက်ဟာ50ရာခိုင်နှုန်းလောက်ပဲမျှော်လင့်ရပါတယ် Texas စစ်တပ်ကတော့မိလောင်တန်ရာကျွမ်းကျင်သူအထူးကDr. Stephen Wolf ကတော့အခုလိုပြောပါတယ
် Well now in the United States that's 80% 80 almost 90% in some cases
အခုကတော့ကျွန်တော်တို့80ရာခိုင်နှုန်းလောက်အသက်ရှင်အောင်ကုသနိုင်ပါတယ်တခါတလေ90ရာခိုင်နှုန်းလောက်ပေါ့ကျွန်တော်တို့အရေးပေါ်ကုသမှုတွေနဲ့အပြင်းထန်မီးလောင်ကျွမ်းခံရသူတွေအထူးသဖြင့်စစ်မြေပြင်မှာလောင်ကျွမ်းခံရတာတွေကိုကုသမှုဟာအတော်ကိုပဲတိုးတက်လာပါတယ
်နောက်တစ်ခုကတော့စိတ်တန်ရာနဲ့ပတ်သက်တဲ့ကုသမှုတွေဟာထိတ်ဆုံးကနေတိုးတက်လာနေပါတယ်ဒါကြောင့်စိတ်တန်ရာနဲ့ပတ်သက်ရင်ချက်ချင်းနိဗာကုသမှုပေးနိုင်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့စစ်မှုထမ်းဟောင်းများရုပ်ပိုင်းဆိုင်ရာကုသမှုနဲ့ပြန်လည်ပြုစုပြောင်းထောင်ရေးအမျိုးသားဌာနကဒေါက်တာဂျိုးရှိုတန်ကတော့အခုလိုပြောပါတယ
်။ We saw individuals that were much more severely injured.
အတိတ်ကာလတုန်းကတည်းကပိုပြီးပြင်းထန်တဲ့ဒဏ်ရာရထားတာကိုတွေ့ရပါတယ်။ဒါကြောင့်သူတို့ဟာအသက်ရှင်ဖို့နဲ့ပြန်လည်ထူထောင်ဖို့တွေလုပ်ရပါတယ်။သူတို့ဟာစိတ်တန်ရာရရှိမှုအမျိုးမျိုးဒါမှမဟုတ်ဒဏ်ရာရှိမှုကြောင့်ဖြစ်တဲ့စိတ်ဒဏ်ရာအမျိုးမျိုးဥပမာဥကောင်းဒဏ်ရာရလို့မီးလောင်ကျွမ်းလို့ကိုလက်အင်ကဖြတ်တောက်ပြေးရလို့ကျိုးကျေသွားလို့ကုသမှုတွေဟာပိုပြီးရှုပ်ထွေးပါတယ
်အခုလိုရှုပ်ထွေးတဲ့ကုသမှုမျိုးဆိုတာစစ်ပတ်ဆိုင်ရာဆရာဝန်တွေဟာအသင်းအဖွဲ့အုပ်စုတွေနဲ့လုပ်ရပါတယ်ဒေါက်တာဂျိုးရှိုလ်တန်ကအခုလိုရှင်းပြပါတယ
် Even the rehabilitation teams would extend it beyond the traditional therapist
ပြန်လည်ပြုစုပြောင်းထောင်ရေးလုပ်တဲ့အသင်းအစုအဖွဲ့တွေကိုလည်းအရင်တုန်းကလိုသမယိုးကျပြေးသူတွေနဲ့တင်ဖွဲ့စည်းတာမျိုးမဟုတ်ဘဲအဲ့ဒီထက်ကျော်လွန်ပြီးပလတ်စတစ်အစာတို့ခွဲစိတ်ဆရာဝန်များအာယုံကျော်ခွဲစိတ်ကုသဆရာဝန်များယောဂပိုးဝင်မှုနဲ့ကူးစက်မှုဆိုင်ရာဆရာဝန်များစတဲ့ကျွမ်းကျင်သူများနဲ့ပါဝင်ဖွဲ့စည်းထားပြီးဒဏ်ရာရသူစစ်မှုထမ်းဟောင်းများကိုလည်းလူအပ်တယ်လို့ပြုစုပြောင်းထောင်ပေးနိုင်ဖို့ကြဲကြဲပြန့်ပြန့်ဖွဲ့စည်းပေးထားပါတယ်
။ဒါအပြင်ခြေထုလက်ထုစတဲ့ခန္ဓာကိုယ်အစာထုတ်ကုသမှုနည်းပညာများလည်းအဆင့်မြင့်လာပါတယ်။ဒဏ်ရာရသူတွေကိုပုံမကောင်းမွန်တဲ့ခြေထုလက်ထုတွေမီးလောင်ဒဏ်ရာကုသမှုတွေအုံနောက်ပုံမှန်ပြန်လည်လက်ပတ်အောင်ကုသပေးမှုတွေနဲ့သူတို့ကိုအယတ်သားအဖြစ်ဘဝဆက်နိုင်အောင်ပြုစုလှုပ်ဆောင်ပေးဖို့ဟာဆက်လက်လှုပ်ဆောင်မှုအများကြီးကြံ့နေပါသေးတယ်။
ကိုဇော်မှုကြောပြောပြခဲ့တာပါခင်ဗျာ VO ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်မကြခင်နောက်ပိုင်းမှာမြန်မာရေးသုံးသက်ချက်တမ်းမာရေးကန္တာနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာနံနဲ့ခင်ဖြစ်ကြပါသေးဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေကြဖြစ်တဲ့လိုင်းဒိုမီတာ25 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1509ကပါကျွန်တော်ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်စံမာရေးကဏ္ဍအပြင်တိုင်းရင်သတင်းလှအစီအစဉ်တင်ဆက်တဲ့အခါမှာတော့
ထန်တလန်အဒီမာဘွန်နော်စစ်ပွဲဖြစ်တဲ့စစ်သားတွေကဒီထန်တလန်နေရာနဲ့ကိုရမ်းပြီးတိုင်းရရတဲ့သူတွေလည်းရှိတယ်ပြီးရင်ညမှလည်းအိမ်တွေကိုလိုက်ဖြစ်နေတယ်အဲကြတော့
ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေဘယ်လိုပြုမှုနေသလဲဆိုတဲ့အခြေအနေကိုနောက်ပိုင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အလှည့်ရောက်လာပါပြီစစ်တပ်လက်အောက်ခံပြည်သူစစ်တပ်တွေနဲ့ပြည်သူကာကွယ်ရေး PDF တို့ဘယ်လိုကွာခြားမှုရှိသလဲဆိုတာကိုဥအောင်ခင်ကသုံးသပ်တင်ပြထားပါတယ်ဗျာ
အကြမ်းဖက်စစ်အစိုးရကိုတနိုင်ငံလုံးကခုခံတွန်းလှန်ကြဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်နေ့ကကြေညာပါတယ်NUG အစိုးရရဲ့လက်နက်ကင်အဖွဲ့အစည်းဖြစ်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာမိမိတို့ဒေတာအတွင်းကစစ်အာဏာရှင်နဲ့တောက်တိုင်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖို့လဲညွှန်ကြားပါတယ်။တချိန်တည်းမှာပဲစစ်အာဏာရှင်ရဲ့တောက်တိုင်တပ်ဖွဲ့တွေဖြစ်တဲ့ BGF နယ်ကြားဆောင်တပ်နဲ့ပြည်သူ့စစ်ကို PDF ပြည်သူ့တပ်နဲ့ပူးပေါင်းဖို့တိုက်တွန်းထားပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဟာမြို့နယ်တိုင်းမှာရှိနေပြီးယောက်ျားအဖြစ်လှုပ်ရှားနေပါတယ်ပြည်သူစေဆိုတဲ့ရတားလက်နိုင်ကင်အဖွဲ့ရှိနေတာဥလူအစိုးရလက်ထက်ကလေးကပါ1953မှာရတားလက်နိုင်ကင်အဖွဲ့ရှိနေပါပြီ2008အခြေခံဥပဒေပြဋ္ဌာန်းတဲ့နောက်ပိုင်းမှာနေကြားဆောင်တပ်ပေါ်ပေါက်လာပါတယ်တိုင်းရင်းသားလက်နိုင်ကင်နဲ့တပ်မတော်သားအချို့ပေါင်းစည်းထားတဲ့အဖွဲ့ဟာ BGF နေကြားဆောင်တပ်ဖြစ်လာပါတယ်ကချင်ကရင်ကယားနဲ့ရှမ်းပြည်နယ်မှာနေကြားဆောင်တပ်ဖွဲ့26ခုရှိပြီးပြည်သူစစ်က52ခုရှိကြောင်းဂျွန်ဘူကန်နန်ရဲ့2016သုတေသနစာရမှာဖော်ပြထားပါတယ်။တိုင်းရင်းသားတပ်ဖွဲ့ကြီးတွေကခွဲထွက်သူတွေနေကြားဆောင်တပ်ဖြစ်လာကြပါတယ်
။တော်လိုင်းရေးတပ်တန်းအရင်ဆုံးဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးအခြေစိုက်တဲ့ကရင်ပြည်နယ်မှာနေကြားဆောင်တပ်23ခုရှိပါတယ်။အမိတ်ပေးစနစ်အရတပ်မတော်နဲ့ပေါင်းစည်းထားတဲ့တပ်ဖြစ်တဲ့အတွက်ငွေကြေးစစ်လက်နက်ပစ္စည်းနဲ့အခြားအထောက်ပံ့တွေရရှိပါတယ်။ဒီနည်းဆိုရရင်တော့တပ်မတော်လက်အောက်ခံပြည်သူစစ်ဟာနေကြားဆောင်တပ်ဖြစ်ပါတယ်။တပ်မတော်နဲ့ပေါင်းစည်းထားတာမို့လက်နက်ကြီးကန်ဆောင်ခွင့်ရရှိပါတယ်။နေကြားဆောင်တပ်တစ်ခုမှာတပ်မတော်အရာရှိ3ဦးနဲ့စစ်သား30ပါဝင်ပါတယ်။နေကြားဆောင်တပ်ဟာမိသားစုစားဝတ်နေရေးအတွက်စီးပွားရေးလုပ်ရပါတယ်။အခွန်အောက်ယူမှုဂုံထုတ်လုပ်မှုစိုက်ပျိုးရေးအိမ်ချမ်းမြေသစ်လုပ်ငန်းတပ်တူတွင်းလုပ်ငန်းစတာတွေကိုနေကြားဆောင်တပ်ကလုတ်ကန်ခွင့်ရပါတယ်။မူရီစေဝါရောင်းဝယ်ရေးမှာလဲနေကြားဆောင်တပ်နဲ့ပြည်သူစစ်တွေပါဝင်နေတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ
်။တပ်မတော်နဲ့ပေါင်းစည်းထားတဲ့လက်နက်ကင်အဖွဲ့ကိုနေကြားဆောင်တပ်လို့ခေါ်ပြီးတပ်မတော်ကအတိအမှတ်ပြုတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့ကိုပြည်သူစစ်လို့ခေါ်ပါတယ်။ပြည်သူစစ်တွေမှာယူနီဖောင်းအစ်စ်နဲ့ခွဲပြားသတ်မှတ်ထားတာမျိုးမရှိပါဘူး။တပ်မတော်ရဲ့ထောက်ပံ့မှုကိုလည်းမရကြပါဘူး။ဒါပေမဲ့စစ်စင်ရေးမှာတပ်မတော်ကိုကူညီရပါတယ်။တပ်သား10ဦးပါဝင်တဲ့အဖွဲ့ကနေတရားကျော်ပါဝင်တဲ့အဖွဲ့အထိပြည်သူ့စစ်အမျိုးမျိုးရှိပါတယ်။များသောအားဖြင့်တပ်မတော်ကိုစန့်ကျင်တိုက်ခိုက်ရာကနေအပြစ်ရသဘောတူချက်ရယူပြီးတပ်မတော်ဩဇာကပြည်သူ့စစ်ဘဝကိုရောက်သွားကြတာဖြစ်ပါတယ်။ဘဝရည်တည်ရေးအတွက်ပြည်သူ့စစ်လုပ်ရတဲ့သဘောဖြစ်ပါတယ
်။နေကြောင်းတက်တဲ့ပြည်သူ့စစ်အဖွဲ့ဟာကိုကျိုးစည်းဝါအတွက်တပ်မတော်နဲ့နားလည်မှုယူထားတဲ့တိုင်းသားလက်နက်ကင်တွေဖြစ်ပါတယ်ဥပမာနေကြားဆောင်တပ်အများဆုံးဒေသဟာကရင်ပြည်နယ်ဖြစ်ပြီးရွှေကုတ်ကိုတရုတ်လောင်ကစားမြို့ဟာနေကြားဆောင်တပ်တစ်ခုရဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်ဘဝရည်တည်ဖို့အတွက်တရုတ်ဝင်လုပ်ငန်းရောတရားမဝင်တဲ့လုပ်ငန်းရောလုပ်ကန်ကြသူတွေဖြစ်ပါတယ်တိုင်းသားလက်နက်ကင်အဖွဲ့ကြီးလို
နိုင်ငံရေးရွယ်ချက်ခိုင်ခိုင်မာမာရှိတာမဟုတ်ပါဘူး။နောက်ဆုံးစစ်အာဏာသိမ်းမှုကြောင့်ပေါ်လာတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ကတော့နိုင်ငံရေးစိတ်ဓာတ်ပြင်းထန်တဲ့အဖွဲ့အစည်းဖြစ်ပါတယ်။ကျင်းမြောင်းတဲ့ကိုကြိုးစည်းဝါးကိုအဓိကထားတဲ့လက်နက်ကန်အဖွဲ့တွေမှာနိုင်ငံရေးအမျှော်မြင်မရှိကြတာများပါတယ်
။ PDF ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြန်မာတိုင်းရင်းသားအပါအဝင်များပြားလာတာဖြစ်ပါတယ်။ယုံကြည်ချက်နဲ့တိုက်ခိုက်တဲ့အတွက်အာဏာရှင်တပ်မှာအကြအဆုံးများပါတယ်။အသေးအပြောက်များတဲ့အခါတာဝေးပစ်လက်နေကြီးနဲ့ကြေးရွာတွေကိုပစ်ခတ်တဲ့အပြင်လေချောင်းကနေလဲဘုံကျဲပြီးတုံ့ပြန်ပါတယ်ပြည်သူနဲ့အဆက်အသွယ်ပြတ်သားအောင်ဖြက်လေးပြတ်လမ်းစဉ်ကိုအာဏာရှင်တပ်ကကျင့်သုံးလာပါတယ်မြိတ်ခါတရင်းနဲ့ငွေကြေးတပ်သားစုဆောင်မှုခက်ခဲသွားအောင်လုပ်တဲ့နည်းပါပဲဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်မှာတပ်မတော်သားနဲ့ရဲသားတွေပါဝင်လာတာကိုကြည့်ရင်ပြည်သူနဲ့အဆက်မပြတ်တာအလွန်တင်ရှားနေပါတယ်အရင်ကတော့တိုင်းရင်းသားလက်နက်ကင်တာရှိပါတယ်အာဏာသိမ်းပြီးမှမြမလက်နဲ့ကင်ပြည်သူ့ကာကွယ်ရေးတပ်တွေအလင်းအမြန်ပောက်ဖွားလာတာကိုတန်အံတော်ဖြစ်နေကြပါတယ်။ကျွဲတော်တပ်မကြီးပေါ်ထွက်လာမယ့်အလားအလားလို့လည်းမြင်ကြပါတယ်။နေကြဆောင်တပ်နဲ့ပြည်သူ့စစ်ဟာအမိတ်နာခံပြီးကိုကျိုးရှာတဲ့တပ်ဖွဲ့တွေဖြစ်လို့ PDF ပြည်သူ့တပ်ဖွဲ့နဲ့သဘောဝါချင်းမတူပါဘူး။ဒါကြောင့်စစ်အာဏာရှင်ဒေါက်တိုင်အဖြစ်အသုံးခံခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေအမြင်မှန်ရပြီးPDF ပြည်သူ့တပ်နဲ့ပူးပေါင်းမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါလေခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပြီးအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါလေခင်ဗျာဒီတစ်ပတ်မှာတော့ကိုဗစ်ကာကွယ်ဆေးမျှတရေးအကြောင်းကိုပြောပြထားပါတယ်ပြင်းထန်တဲ့ COVID-19 မျိုးကွဲသစ် Delta ပေါ်လာတဲ့ပြီးတဲ့နောက်ကာကွယ်ဆေးကိုအလေးထားထိုးလာချိန်မှာထိရောက်နိုင်ရေးအတွက်အားလုံးမျှတစွာရဖို့လိုပြီးမလိုအပ်ဘဲထပ်မံဆေးထိုးနှံတာတွေဆင်ခြင်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာဖြစ်ပါတယ်။ဒီအကြောင်းနယူးယောက်မြို့ကကိုဗစ်လူနာတွေကိုကုသပေးနေတဲ့ကူးစက်ရောဂါဆိုင်ရာအထူးကုဆရာဝန်ကြီးဒေါက်တာဇီယာသက်ကိုကိုဝင်းမင်းကနေပြီးတော့မေးမြန်းတင်ဆက်ထားပါတယ်။
โอเคดรสยาศักดิ์เนี่ยကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီကိုဗစ်ကာကွယ်ဆေးတွေအဓိကထားပြီးတော့ဟိုထုတ်နေတယ်လို့ပေါ့နော်နိုင်ငံတကာမှာလည်းဒီကိုဗစ်ပိုးမျိုးကွဲသစ်တွေတွေ့ပြီးတော့ကာကွယ်ဆေးတွေကိုအဓိကထိုးနေရတဲ့အနေအထားမှာဆရာကြီးဒီနိုင်ငံတကာအတွေ့အကြုံတွေကမြန်မာပြည်အတွက်ဘယ်လိုအကြံပေးမလဲဆိုတော့ဒီနေ့ဆွေးနွေးမှာမို့ဆရာဘာကနေအဓိကစပြီးရှင်းပြနေလဲ
ပထမဆုံးတစ်ချက်ကဒီကိုဗစ်ကာကွယ်ဆေးကိုတတ်နိုင်လို့ရှင်ထိုးကြပါထိုးလို့ရတဲ့အခွင့်အလမ်းရှိလို့ရှင်လည်းထိုးပါပေါ့နော်အဲနောက်တစ်ခုကတော့ထိုးလို့ရတဲ့အခွင့်အလမ်းရှိတဲ့အချိန်မှာလည်းထိုးလို့မရသေးတဲ့လူတွေကိုလည်းအခွင့်အလမ်းကိုပေးပါပေါ့လေဆိုတော့လွန်ခဲ့တဲ့ကြာသပတေးနေ့ကနေထူပါတယ်ဒီဘေးချုံမှာလည်းထွက်လာပါတယ် vaccine equity မရှိတဲ့ကိစ္စကိုပြောတာပေါ့နော
်ဟုတ်ကဲ့ညီညီမျက်မျက်မရကြတာပေါ့နော်
ဟုတ်ကဲ့တယောက်နဲ့တယောက်ညီလူများလူမရတာပေါ့သူကတော့အဓိကကတော့ပမာပြီကိုပြောတာမဟုတ်ပါဘူးကျွန်တော်ဒီ US နိုင်ငံမှာတတိယဒိုးစီထိုးကြမယ်ဆိုပြီးတော့ဖြစ်လာနိုင်တဲ့အုပ်စုကဒီ September လအပတ်မှာဖြစ်မယ်ဆိုပြီးထွက်လာခြင်းမှာ WHO ကနေစာတန်းတစ်စောင်စာလေးတစ်စောင်ထွက်လာတာပေါ့လေအာကျွန်တော်စဉ်းစားမိတော့ပမာပြီအတွက်လည်းအကျိုးဝင်တယ်လို့ပေါ့လေပါလဲဆိုတော့ဒီ vaccine US မှာအခုတတိယတစ်လုံးကိုထိုးလို့ရမယ်အခွင့်အလမ်းနေရှိနေတဲ့အချိန်မှာတခြားနိုင်ငံပေါင်းမြောက်များစွာမှာ 1% နဲ့ 4% လောက်ပဲထိုးခဲ့ရတဲ့ country တွေရှိပါတယ်တဲ့ဆိုတော့ example ပြောသွားတာကတော့ US မှာထိုးလို့ရရင်တောင်ပါပေါ့ဒီ delta ဆိုတဲ့ပမာနိုင်ငံမှာအခုဖြစ်ခဲ့တဲ့တကမ္ဘာလုံးမှာအခုလက်ရှိဖြစ်နေတဲ့မျိုးပွားပေါ့နော်အိန္ဒိယမှာစလာတဲ့အချိန်တုန်းကဖြစ်လာတဲ့အချိန်မှာအိန္ဒိယနိုင်ငံမှာ 4% ပဲ vaccine ထိုးလာရေးရှိပါတယ် vaccine ထိုးဖို့96ရာခိုင်နှုန်းလိုနေတဲ့အချိန်မှာ delta ပေါ်လာပြီးတော့အဲ့ဒီစပေါ်တဲ့အချိန်မှာပေါ့ US မှာ delta ဆိုတာ 0% ပါဒါပေမဲ့ဒီနေ့ဒီအချိန်ကျွန်တော်တို့ US မှာ 99.9% delta ဖြစ်နေပါပြီဆိုတော့ US မှာလည်းကျွန်တော်တို့ another wave အနေနဲ့တက်လာတာဆိုတော့သူပြောချင်တဲ့သဘောကတကယ်လို့သုံးခုထိုးတာတကယ်ရောလို့သလားမလိုအပ်ဘဲနဲ့ထိုးနေမဲ့အစားတချို့လူတွေကိုပြောတာပါเนาะဟိုမထိုးရသေးတဲ့တွင်ကအမြောက်အများရှိပါတယ်ကျွန်တော်တို့ဒီဗမာနိုင်ငံမှာဆိုကျွန်တော်ထင်ပါတယ်တရာခိုင်နှုန်းကနေ400ခိုင်နှုန်းကဗမာနိုင်ငံမှာအဲ့လောက်ပဲရှိမှာပါဒီနေ့ဒီချိန်တရာကျွန်တော်အခုလိုမျိုးဒီ vaccine ကိုရနိုင်တဲ့အခွင့်အလမ်းရှိတဲ့လူတန်းစားတွေဟိုနောက်တစ်ခုကငွေကြေးတက်နိုင်တဲ့လူတန်းစားတွေဒါအိန္ဒိယဆေးနှလုံးထိုးပြီးွားလို့ရှိရင်အခုအချိန်မှာတရုတ်ဆေးရလို့ရှိရင်ထိုးစရာမလိုပါဘူးအိန္ဒိယဆေးနှလုံးကလည်း protection ပေးထားပြီးသားဖြစ်ပါတယ်ထိုးနည်းသူဆိုတာပဲတရုတ်ဆေးနှလုံးထိုးထားပြီးတဲ့တော့တရုတ်ဆေးနောက်ထပ်နှလုံးထိုးလို့လည်းပိုပြီးတော့ကောင်းလာမယ်ဆိုတော့ဒ data ဆိုတော့ဒီနေ့ဒီချိန်ဒီမရှိသေးပါဘူးဆိုတော့သူကပြောချင်တာတော့ဒီ US လူတွေပြောချင်တာပါအဓိက vaccine တွေကိုတခြားနိုင်ငံတွေကိုလူပါပေါ့လေအများကြီးအကျိုးအမြတ်ဖြစ်ထုံးမယ်တခြားနိုင်ငံတွေမှာဒီရောဂါထိန်းနိုင်မှသာမင်းအဲ့ဒီနိုင်ငံတွေကနေတစ်ဆင့် example ကတော့ India မှာကျွန်တော်မထိန်းနိုင်တဲ့အတွက်ကြောင့် Delta ဆိုတဲ့ဟာအခုချိန်မှာတကဘာလုံးကိုပြတ်သွားတယ်ပေါ့လေဆိုတော့ Delta ဆိုတာဒါသိတဲ့အပိုင်းမှာနောက်နှစ်ဒီမှာလာဒီမှာတခြားသောမျိုးကွဲတွေရောဖြစ်လာနိုင်သေးလားဒီလိုမျိုးပေါ့ vaccineပိုလာနည်းနည်းလေးရထားတဲ့ country တွေအရင်စစ်ဒါမျိုးပေါ်လာလို့ရှိရင်ပြတ်ပါပဲသူကအဲ့ဒါကိုဆိုလို့ချ
င်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီကာကွယ်ဆေးထိုးနေတဲ့အနေထားမှာပေါ့နော်အခုတချို့ကလည်းဒီယောဂါဖြစ်ပြီးမှသူတို့အတွက်ဆိုရင်ဆရာဘလို့အကြံပေးချက
်ဒီအဖြေကပေါ့နော်ကျွန်တော်နှစ်လလောက်ဆိုရင်တော့ပေးစေချာချာဖြေနိုင်တဲ့အနေထားတစ်ခုရှိမှာပေါ့အခုလက်ရှိမှာအနေထားရပြောတာပေါ့နော်ယောဂါရထားပြီးတဲ့လူနာတယောက်ကနောက်ထပ်တစ်ချိန်ယောဂါပြန်ဖြစ်နိုင်လားဆိုဖြစ်နိုင်ပါတယ်ဒါပေမဲ့လည်းဖြစ်ဖို့ချန်စာတော့တော်တော်လေးတော့နေပါလေအခုလက်ရှိအနေအထားကျွန်တော်တို့ဒီ US CDC ပေါ့နော်ဌာနအနေရော6လအနေတစ်နှစ်အတွင်းတော့လုံးဝဖြစ်နိုင်လို့ချန်ဆိုတာတော်တော်လေးတော့နေပါတယ်3လဆိုတာတော့တေချာတလောက်ကိုနောက်ထပ်ရောပြန်ဖြစ်ဘူးဆိုတာတော့တေချာတယ်အဲ့ဒါကိုပေါ်မှာမူတည်ပြီးတော့အခုလက်ရှိအနေအထားမှာဒီနာတယောက်က COVID ရလိုက်တယ်သူကဗက်ဆင်းလိုပါတယ်ဘယ်တော့လိုသလဲဒေါ်လာလက်လက်တော့ဗက်ဆင်းမလိုသေးပါဘူးနှစ်ပိုင်းရှိပါတယ်နံပါတ်1တစ်ချက်ကသူဒီဖြစ်လာတဲ့ယောဂပိုးပေါ့နော်ကျွန်တော်အခု example ပြောရဆိုတော့အရန် hot topic ဖြစ်တဲ့ delta ဖြစ်နေလို့ရှိရင်သူ community တွေကိုပြန်သွားရပေါ့နော်ဒီ delta ပဲသူပြန်တွေးပါပါဆိုရင်ဒီ delta တော့သူမရဘူးဘာလို့လဲဆိုတော့သူကိုယ်ခန္ဓာထဲမှာဒီယောဂါကိုတိုက်ထုတ်နိုင်တဲ့ antibody ဆိုတော့တဘာဝအပြင်ပေါ်လာပြီးဖြစ်နေဒါပေမဲ့ဒီ community ထဲမှာနောက်ထပ်ပိုးတစ်ကောင်ထပ်ပြီးတော့ဖြစ်နိုင်သေးလားဆိုတော့တော်ယုံတန်ယုံတော့မဖြစ်လာနိုင်သေးပါဘူးဒီနေ့ဒီချိန်ဒီကမ္ဘာလုံးထဲမှာDelta နဲ့ Gamma နှစ်ကောင်တစ်ခါတည်းတန်းပြီးတော့ပေါ်လာတယ်ဆိုတာမရှိပါဘူးဒီလိုမျိုးတစ်ခုတစ်ခုချင်းစီပေါ်လာတယ်ပေါ့လေဒါအရာအကြောင်းလို့သူတို့ကပြောတာချစ်ချင်းကြီးတော့ထိုးစရာတော့မလိုပါဘူးတကယ်လို့ထိုးမယ်ဆိုရင်လည်းဒါကတော့ဒီ US မှာရှိတဲ့ Messenger RNA လို့သုံးတာပေါ့နော်တစ်လုံးပဲထိုးလို့ရှိရင်လုံလောက်ပါတယ်ဒါကတော့ US မှာရှိတဲ့ vaccine တစ်ခုကိုပဲပြောတာပါ Pfizer နဲ့ဟိုပေါ့နော
် Moderna
Moderna ကအဲ့နှစ်ခုပဲကျွန်တော်အဓိကပြောတာပါ Gen နဲ့ဟာတော့ကျွန်တော်တို့မှ data မရှိတဲ့အတွက်ကြောင့်ပြောလို့မရပါဘူးဆိုတော့နောက်တစ်ခါကျွန်တော် state alone ထပ်ပြီးတော့ safe ဖြစ်တယ်။နောက်တစ်ချက်ကအရင်တော့က vaccine ထိုးထားပြီးတဲ့လူအခုပြန်ဖြစ်တယ်။နောက်တစ်ခါလုံးထိုးအောင်လို့သူတို့ကတော့ဒီနေ့ဒီချိန်မှာထိုးစရာမလိုတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ကိုက fully vaccinated ဖြစ်သွားပြီးဖြစ်တဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာရေ။အခုဒီမြန်မာပြည်မှာထိုးနေရတဲ့ကာကွယ်ဆေးကတော့ဆရာကနကပြောသလိုပဲအမေရိကန်မှာထိုးတဲ့ကာကွယ်ဆေးနဲ့မတူတဲ့အခါကျတော့အဲ့ဒီအပေါ်မှာရောဒီအနေထားက
ကျွန်တော်ထင်တာပြောတာပေါ့နော်။ဥပမာအိန္ဒိယဆေးလို့ပြောတဲ့ COVID ရှိရတော့တော်တော်လေးတော့ဆင်တယ်ဗျ။ตัวเลส5โปรตีนแอนติบอดีโทไปอ่ะဆိုတော့တိတ်တော့ควาช้าမှုမရှိဘူးလို့ထင်တယ်ဒါပေမဲ့လည်းအခုလက်ရှိဘာမှ data ရှိတော့ကျွန်တော်တို့ပြောอ่ะเนาะဒီရုပ်ဆေးရတော့နည်းနည်းလေးသမယိုးကြနီလန်နဲ့ထုတ်ထားတဲ့ဆေးဖြစ်တဲ့အတွက်ကြောင့်နည်းနည်းควาช้าမှုတော့ရှိကျင်တော့ရှိမယ်လို့ထင်တယ်ဒီလိုမျိုးဒီแอนติบอดีထွက်လာတဲ့အပိုင်းပေါ့เนาะဘယ်လိုလူတွေကို protection လုပ်နိုင်မယ်အပိုင
်းဟုတ်ကဲ့ဆရာရေအဲ့တော့နောက်ထပ်ရောဒီကာဝဲဆေးเนี่ยပတ်သက်ပြီးတော့
အထူးသဖြင့်ပေါ့ခုဆိုလို့ရှိရင်ဗမာနိုင်ငံမှာမြို့တွေမှာတော့ဒီ covid ဖြစ်တာကတော့ကြာသွားပါပြီဒါဒါကဘာလို့လဲဒီလိုပတ်တယ်မရှိတာပါဒါပေမဲ့လေအဲ့ဒီကနေတစင်တခြားသောအရက်တွေကိုစပြီးတော့ကူးတယ်ကျွန်တော်တို့နယူးယောက်ပြီးလို့ရှိရင်အနီးအနားမှာရှိတဲ့မြို့သေးလေးတွေကိုတစင်ကူးရတာပေါ့နော်ဆိုတော့ကျွန်တော်ထင်ပါတယ်ပုံမှန်နိုင်ငံမှာဒီနေ့ဒီချိန်မှာလည်းနေဒီမှာလည်းစပြီးတော့ဟိုမြို့ရွာကြီးရွာလေးတွေမှာစပြီးတော့ဖြည့်ဆည်းဖြစ်လာပြီးတော့ဖြစ်ပါတယ်ပါဆိုလို့ကျွန်တော်လည်းဆိုတော့နေဒီမှာလည်းဒီကာကွယ်ဆေးကိုထိုးပါရတဲ့အခွင့်အရေးထိုးကြပါဒီလိုထိုးခြင်းအပြင်မိမိရဲ့မိသားစုကိုဟိုကာကွယ်ပေးနိုင်ရင်ဟိုကျန်းမာမှာကွာဒီတော့ဦးစီးဆိုရင်မိတရားစုကိုအကြီးကိုကွာကိုယ်တိုင်လုပ်ပေးလို့ရမယ်အခွင့်အရေးရှိတာပေါ့နော်ဒါမှမဟုတ်လေအိမ်တော်ဦးစီးမဟုတ်ရင်တော့မလည်းကို့အိမ်မှာရှိတဲ့အဖိုးအွားတွေဦးလေးတွေအတော်တွေဆိုတာလည်းရှိတာပေါ့ဒါကြောင့်မို့ကျွန်တော်ပြောချင်တာကကပထမပြောသလိုပဲပေါ့မြို့တွေမှာတုံးလုံးထုံးနေကြမယ်အစားအခြေရွာမှာရှိတဲ့လူဒန်းစားတွေအစင်ကြေပုံးရက်ကွက်မှာရှိတဲ့လူဒန်းစားတွေပေးပါသူတို့မှာယောဂမဖြစ်မှမြို့ကိုလည်းပြန်ပြီးပူတာပါကျွန်တော်တို့ကိုယ်တိုင်လည်းကြုံပြီးသားပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလောကအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါနယ်ဆက်ဒေတာတယင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်စခန်းကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းအမျိုးသားတပ်တို့ကပူးပေါင်းတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ကိုလဲနေလျောင်းမင်းဆောင်မကြံတိုက်ခိုက်ကြဖို့ NUG အစိုးရကထုတ်ပြန်ခြင်းရှမ်းတပ်မတော်နှစ်ခုကနေနေစိုးမိုးရေးတိုက်ပွဲကြောင့်ရှမ်းကြီးလက်ပြည်သူ 2,300 ကျော်နေရက်ထပ်မံစွန့်ခွာနေကြရပါတယ်။ဆက်တဲ့သတင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်လုံလောကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်မတော် CNA CDF ပူးပေါင်းတပ်ကဝင်ရောက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်စက်တင်ဘာလ17ရက်ညစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က12ဦးသေဆုံးပြီးချင်းအမျိုးသားတပ်မတော် CNA နဲ့ချင်းလန်းကာကွယ်ရေးတပ် CDF တို့ဘက်က10ဦးဒဏ်ရာရရှိခဲ့တယ်လို့ချင်းလန်း Defense Force CDFကထုတ်ပြန်ပါတယ် CNA CDF ပူးပေါင်းတပ်ဖွဲ့ဟာအင်အား400ဝန်းကျင်နဲ့လုံလဲတပ်စခန်းကိုနှစ်ကြိမ်တိုင်တိုင်ဝင်ရောက်တိုက်ခိုက်ပြီးမှစခန်းတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့တာလို့ပြောပါတယ်စစ်ကောင်စီလူထုရက်ရွာနေအိမ်တွေကိုတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်လို့လုံလဲကျေးရွာကမက်ဒရစ်ဖေးယားကျောင်းအပဝင်လူနေအိမ်တွေမိလောင်ပျက်စီးခဲ့ရကြောင်းတိုက်ပွဲကြောင့်လူထုထောင်ကျော်အိန္ဒိယနိုင်ငံဘက်ထွက်ပြေးခိုးလုံနေကြရကြောင်း CDF ကပြောပါတယ်လုံလဲတပ်စခန်းဟာအိန္ဒိယမြန်မာနယ်စပ်မှာတည်ရှိတဲ့အချက်အခြာကျစစ်ရေးမဟာဗျူဟာကျတဲ့စခန်းတစ်ခုဖြစ်ပါတယ်
။ကရင်ပြည်နယ်လိုင်းပွဲမြို့နယ်ထဲမှာမိုင်းတဲ့ဖုန်းတိုင်တွေလုံခြုံရေးအတွက်နဲ့ချောင်းဆောင်တက်ကကြီးရအုပ်ချုပ်ရေးမှုတွေကိုဆင့်ခေါ်ပြီးရွာသားတွေကိုတအိမ်ထောင်ကျက်2000လုံးနဲ့အတူတရက်ရွာသား4ဦးတာဝါတိုင်ဆောင်ဖို့ဆင့်ဆိုလိုက်ပါတယ်။စက်တင်ဘာ14ရက်နေ့တုန်းကလိုင်းပွဲမြို့နယ်ထဲကဥတောင်းရွာနဲ့နှစ်တအုံကြီးရအုပ်ချုပ်ရေးမှုတွေကိုနေချာဆောင်တက် PGF တွေကခေါ်ယူတွေ့ဆုံပြီးဆင့်ဆိုခဲ့တာပါ။အာနာတိန်စစ်ကောင်စီတပ်ပိုင်မိုင်းတဲဖုန်းတာဝါတိုင်ဖျက်ဆီးခံရမှုမရှိစေရတဲ့နယ်မြေခံ PGF တွေကကြီးရအုပ်ချုပ်ရေးမှုတွေကိုအခုလိုအမိန့်ပေးစေခိုင်းတာဖြစ်တယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်။စက်တင်ဘာလ9ရက်နေ့တုန်းကအမျိုးသားညီညွတ်ရေးအစိုးရ NUG ကလဲနေလေအောင်မြင်းဆောင်မကြံစစ်ကောင်စီကိုတော်လံဖို့ကြေညာပြီးနောက်ပိုင်းအာနာတိန်တပ်ပိုင်မိုင်းတေဖုန်းတာဝါတိုင်တွေဆက်တိုက်ဖောက်ခွဲခံနေရတာပါ
ရခိုင်ပြည်မြောက်ဦးမြို့နယ်ခရိုင်တရားရုံးမှာအကြမ်းဖက်ဥပဒေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူတချို့စက်တင်ဘာလ14ရက်နေ့ညနေပိုင်းမှာမြောက်ဦးအချုပ်ခန်းကနေလွတ်မြောက်လာကြပြီလို့သိရပါဗျ။အခုလွတ်မြောက်လာသူတွေကတော့ကြောက်တော်မြို့နယ်မီးဝရွာရုတ်သားရွာအပောက်ဝရွာမာလာရွာနဲ့တော့ပန်စင်းကျေးရွာသားတွေဖြစ်ပြီးစုစုပေါင်း16ဦးဖြစ်တယ်လို့မြောက်ဦးမျိုးခံတဦးဖြစ်သူကိုညီညီကပြောပါတယ်သူတို့ကို2019ခုနှစ်ကရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲပြီးစစ်တပ်ကဖမ်းဆီးတရားစွဲဆိုခဲ့တာဖြစ်ပါတယ်စက်တင်ဘာလ9ရက်နေ့ကလည်းစစ်တွေဘူးဒီတောင်နဲ့ကြောက်ဖြူအချင်းထောင်တွေကနေအကြမ်းဖက်ဥရေပုံမှန်တွေနဲ့အမှုရင်ဆိုင်နေရသူ16ဦးလွတ်မြောက်လာခဲ့တဲ့အတွက်အကြမ်းဖက်မှုဥရေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူပေါင်းဒီလအတွင်းမှာ32ဦးလွတ်မြောက်လာခဲ့ပြီဖြစ်ပါတယ်။အကြမ်းဖက်ဥပဒေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူနောက်ထပ်100ကျော်ရှိနေပြီးသူတို့လွတ်မြောက်ဖို့အတွက်မိသားစုဝင်တွေကတောင်းဆိုနေကြပါတယ်။
အနာဒင်းစီကောင်စီတပ်ကိုလူထုတရက်လုံးတော်လံဖို့မြို့တန်းညီရဲ့အစိုးရ NUG ထုတ်ပြန်နေချိန်ရှမ်းပြည်မှာတော့ရှမ်းလက်နက်ကင်တပ်နှစ်တပ်ကနယ်မြေလူပြီးတိုက်ပွဲဆက်တိုက်ဆင်နွှဲလာနေလို့ဒေသခံ2300ကျော်အတိတ်ထပ်မံနေရစွန့်ခွာနေကြရပါတယ်ရှမ်းပြည်တောင်ပိုင်းမိုင်းကမြို့နယ်ထဲမှာ SSPP နဲ့ RCSS တပ်တို့စက်တင်ဘာ14ရက်နေ့ကတိုက်ပွဲဖြစ်ပွားနေတာပါတိုက်ပွဲကြောင့်မိုင်းကန်မြို့အရှိတ်ဘက်ဟိုခိုင်ကျေးရွာအုပ်စုတွင်းနေဒေသခံတွေစစ်ပေးစစ်တန်ရင်ဆိုင်နေကြရပါတယ် RCSS ဟာလူထုထောက်ခံတဲ့တပ်ဖြစ်လို့ရှမ်းပြည်နယ်တွင်းမီတိနေရာမှဆိုလူထုဖိတ်ခေါ်ရင်တွာလာလှုပ်ရှားလို့ရတယ်လို့ပြောပြီး SSPP ကတော့သူတို့ထိန်းချုပ်နယ်မြေထဲမှာ RCSS တပ်တွေနေကြော်လာလို့တိုက်ထုတ်ရတာဖြစ်တယ်လို့ပြောပါတယ်
မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေတထုံနဲ့မော်လမြိုင်တွင်မှရရှိထားတဲ့ကိုဗစ်ကာကွယ်ဆေးခွဲတန်းတွေထက်လာရောက်ထိုးနှံသူများပြားတဲ့အတွက်ဆေးမလုံလောက်မှုပြဿနာနဲ့ကြုံတွေ့နေရတယ်လို့သိရပါဗယ်တထုံခရိုင်အတွက်ခွဲတန်းရထားတဲ့ကာကွယ်ဆေးအလုံး850ကိုစက်တင်ဘာလ9ရက်နေ့ကပထမအကြိမ်ထိုးနှံပေးခဲ့တဲ့နေရာမှာလူ 1,500 လောက်လာရောက်စည်းရင်ပေးသွင်းထားတာမို့ဆေးတွေထပ်ပြီးမှာကြားခဲ့ရတာလို့ခရိုင်တာဝန်ရှိသူတဦးကပြောပါတယ်အလားတူမော်လမြိုင်ခရိုင်တောင်ပေါက်ကျေးရွာမှာလည်းပထမအကြိမ်ကာကွယ်ဆေးထိုးပေးခဲ့တဲ့အစီအစဉ်မှာဆေးလာထိုးတဲ့လူတွေက စေးခွဲတန်းထက်များနေတဲ့အတွက်စေဝါမလုံလောက်ခဲ့ပါဘူး။မွန်ပြည်သက်ပါတီဗဟုကော်ဗစ်ကာကွယ်တာစီရေးကော်မတီရဲ့အစီအစဉ်နဲ့မွန်အမျိုးသားကျန်းမာရေးဌာနကဝန်ထမ်းတွေနဲ့ဒေသခံဆရာဝန်တွေပူးပေါင်းပြီးမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေ9နေရာမှာကာကွယ်ဆေးထိုးဖို့စီစဉ်ထားပြီးမွန်ပြည်သက်တပ်ဖွဲ့ဝင်အားလုံးကော်ဗစ် -19 ကာကွယ်ဆေးမထိုးမနေရအမိန့်ထုတ်ပြန်ထားပါတယ်။
တင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာအာနာသိန်းစစ်ကောင်စီတပ်ဖွဲ့နဲ့ချင်းဒေသကာကွယ်ရေးတပ် CDF အကြားမြို့တွင်တိုက်ပွဲဖြစ်ပွားပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လူနေအိမ်တွေကိုရန်တမ်းပစ်ခတ်မှုတွေရှိတဲ့အပြင်လူသေဆုံးမှုတွေလည်းရှိလာတာကြောင့်မြို့ပေါ်မှာနေတဲ့အတော်များများမှာကျေးလက်ဘက်ကိုတိမ်းရှောင်နေကြရတယ်လို့သိရပါတယ်။အကြောင်းဆုံးကိုတော့ကိုရောဘက်ကစုစည်းထားပြီးတော့ကိုဆိုင်မုံကတင်ဆက်ပေးထားပါတယ်။
ချင်းပြည်နယ်ဟာခါမြို့နယ်ကမိုင်20လောက်တာဝေးတဲ့ထန်တလန်းမြို့မှာဩဂုတ်လကုန်ပိုင်းကစပြီးစစ်ကောင်စီနဲ့ CDF လို့ခေါ်တဲ့ချင်းဒေသကာကွယ်ရေးတပ်တို့မြို့တွင်တိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကြောင့်စစ်ကောင်စီဘက်ကလူထုရဲရာတွေကိုပစ်မှတ်ထားပြီးလက်နက်ကြီးတွေပစ်ခတ်နေတယ်လို့ထန်တလန်းစစ်ပေးဆောင်တွေကိုအကူအညီပေးနေတဲ့အဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။ထန်တလန်းအပြင်မှာပေါ့နော်စစ်ပွဲဖြစ်တဲ့စစ်သားတွေကဒီထန်တလန်းနေရာနဲ့ကိုရမ်းပြီးတိုင်ရာရတဲ့သူတွေလည်းရှိတယ်ပြီးရင်ညမှာလည်းအင်းဒီကိုလိုက်ဖြစ်နေအဲကြတော့လူအပြည်သူလူထုတွေကဒီထန်တလန်မှာမနေရတော့ဘူးထန်တလန်မြို့နေမှာရှိတဲ့ရွာတွေမှာအမျိုးရှိတဲ့သူတွေကအမျိုးစီမှာအမျိုးမရှိတဲ့သူတွေကအာဒီလိုကြောင်းဒီ camp အဲ့လိုမျိုးအာထန်တလန်ရက်ကအလိုက်နဲ့အာဒီလိုမျိုးခက်ပြီးတော့တားရှိတယ်အဲ့ဒီနေရာမှာတားကြတယ်သူဦးကြီးအရတော့အခုကျွန်တော် data ရထားတလောက်ကတော့အာထောင်ကျော်လောက်တော့ရှိပြီဒါပေမဲ့ဒီထက်အများကြီးရှိနိုင်ပါသေးတယ
်ထန်တလန်မြို့ပေါ်မှာဩဂုတ်လနောက်ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီတုန်းကလည်းစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့လူနေရပ်ကွက်ပေါ်ပစ်ခတ်လို့ထန်တလန်မြို့ခံ3ဦးတေဆုံးပြီး10ဦးထက်မနည်းတန်ရာရရှိခဲ့ပါတယ်လက်ရှိအနေထားလဲထန်တလန်မြို့ပေါ်တိုက်ပွဲအခြေမျိုးဖြစ်လာနိုင်တယ်လို့စစ်ပေးဆောင်ကူညီရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
အခုတော့လုံချုံစိတ်ချလို့တော့မရသေးဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ SAC စစ်သားတွေကဘယ်နာကနဲ့စစ်တုံးဖွင့်မလဲဆိုတာကျွန်တော်တို့မသိရသေးဘူး။အဲ့ဒီအတွက်ကြောင့်လုံချုံတွေလို့ပြောလို့မရသေးဘူး။အိန္ဒိယပြည်ဖြတ်တိတ်ခင်အချီပေါ်တော့ဒီလိုလုံချုံတွေလို့တော့ပြောလို့မရသေးဘူး 100% တော့
စစ်ပေးဆောင်ပြည်သူတွေဟာထန်တလန်းမြို့နယ်အတွင်းမှာရှိတဲ့ကျေးရွာစာတင်ကျောင်းတွေဆွေမျိုးတွေထံမှတွားရောက်ခုံလုံနေကြတာဖြစ်ပြီးစားဝတ်နေရေးအတွက်လည်းအခက်အခဲဖြစ်နေကြတယ်လို့သိရပါတယ်။အလားတူပဲချင်းပြည်နယ်ထန်တလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်မှာတည်ရှိတဲ့လုံရဲကျေးရွာမှာစစ်ကောင်စီတပ်နဲ့ချင်းမျိုးတပ်ဦး CNA CDF ပူးပေါင်းတပ်တို့စက်တင်ဘာလ10ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကကြက်လီရင်နဲ့ပုံကျဲတိုက်ခိုက်နေလို့ဒေသခံထောင်ကြီးအိန္ဒိယနိုင်ငံမီဆူရန်ပြည်နယ်ကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်
။ဆက်ပြီးတော့မြန်မာပြည်သူလူထုကိုစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကနဲ့ကူညီကာကွယ်ပေးဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုအားကိုးလို့မရတော့ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ23ရက်နေ့မှာကြေညာလိုက်တဲ့အပေါ်တိုင်းသားနိုင်ငံရဲ့အကဲခတ်တွေကဘယ်လိုမျိုးမြင်ကြပါသလဲမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။အာဆီယံနဲ့နောက်အောက်စုအပါအဝင်ဖြစ်ပွားနေတဲ့မြန်မာအရေးကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့တဘွားရာတီတီထောက်ပေါလာတဲ့အပေါ်နိုင်ငံရေးလေးလက်သုံးသပ်သူဦးရထွန်းတီဘောကအခုလိုပြောပြပါတယ်
။ကိုယ်ရှိတဲ့အားနဲ့ကိုပဲနိုင်အောင်တိုးစားကြရမှာပေါ့။ NUG အနေနဲ့ကလည်းရည်ပြပြောလိုက်ပြီးသူတို့အရေးတော်ပုံကိစ္စကိုနိုင်ငံတကာကိုအားကိုးနေလို့မရဘူးတိတဲ့အတိုင်းပဲအဲဒီကုလသမဂ္ဂတို့ဘာတို့ကလည်းသူတို့ကိုယ်တိုင်ဘာမှဝင်မလုပ်နိုင်တဲ့အခါကျတော့အာဆီယံကိုလွဲတယ်နော်အဲတရုတ်ကလည်းနိုင်ငံကြားကနေတော့တတ်တင်နဲ့ဝင်ပြီးတော့ဆက်ဖက်တာကိုကန့်ကွက်တယ်ဒါပေမဲ့အဲ့ဒါတွေကိုအချင်းချင်းနှိမ့်နှိုင်းဖြေရှင်းကြပါဆိုပြီးတော့အာဆီယံနဲ့သူကသဘောထားတစ်ထပ်တည်းပဲရှိတယ
်မြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကူစလဲ Mrs. Christine Bugana ကEOS အပြည့်ရဆက်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးပအိုမြူသားလွန်မြောက်ရေးအဖွဲ့ BNLO ရှေ့ဆောင်တဲ့ရက်ကဘူမူကြီးခွန်အောက်ကအခုလိုပြောပြပါဗျာ။နည်
းနည်းတော့အစိမ်မကောင်းဖြစ်တာပေါ့အတော်ကြီးမှာဒီစုပ်ပူတောင်းကြမ်းမှုဟိုဒီသူ့ထပ်ပံ့ရတဲ့ပုံများလာမှကြောက်တာပေါ့သူတို့။ဒါကြောင့်နည်းနည်းတော့စိုးရိမ်မကင်းဖြစ်တယ်ဆိုတဲ့အပန်းနဲ့ထွက်လာပြီးတော့ NUG ပေါ်မှာသူထောက်ခံအားပေးတဲ့ဟာကိုပြန်တုံ့ပြန်တဲ့သဘောတွေရှိတယ်လို့တော့ပြောသွားတာ
။ပြဿနာတွေကိုနောက်နိုင်ငံတွေကစပွဲဝိုင်းမှာဆွေးနွေးစီခြင်းပေမဲ့လည်း စစ်ကောင်စီနဲ့အန်ယူဂျီကြားညှိနှိုင်းလို့မရတဲ့အနေအထားမှာရှိနေတယ်လို့ဦးရထွန်းတီဘွားကအခုလိုတုံ့တက်ပါတယ်
။အဓိကတော့နိုင်ငံတကာကပြဿနာတွေကိုသပွဲပိုင်းမှာဆွေးနွေးစေချင်တာ။ဒီနာဆာကကလည်းသူတို့ကအမြဲတမ်းအာဏာယူထားဖို့မဟုတ်ဘူး။ဒီကောက်ပွဲလုပ်ပေးပါမယ်။အချိန်ကဥဒေတိုင်းသွားနေတာပါလို့သူတို့ကလည်းအဲ့လိုပြောထားတယ်ဒီဇိုင်းမှာ။အဲဒီ NUG ဘက်ကကြတော့လည်းမဟုတ်ဘူး။2020ရွေးကောက်ပွဲကရလကတရားမျှတတဲ့ရလဖြစ်တယ်အဲ့ဒီအတန်ကြံပြီးတော့အသိမှတ်ပြုပေးရမယ်အဲ့ဒါမှသူတို့လက်ခံမယ်ဆိုတော့ဒီနှစ်ခုကြာမှာညှိလို့ကမရဘူးဖြစ်နေ
နိုင်ငံရေးတန်တမာရေးကျူးပါမှုတက်တဲ့နဲ့တော့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်တဲ့အတွက် NUG နေနဲ့ပြည်သူလူထုရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံမှုကိုအကာအကွယ်ပေးနိုင်ဖို့ကိုယ်ဒေသကိုကိုယ်ကာကွယ်ဖို့ကာကွယ်ရေးတပ်ဖွဲ့တွေကိုမလွှဲမရှောင်တာဖွဲ့စည်းခဲ့တယ်လို့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်ရှင်
ခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်ထန်တလန်းမြို့နယ်မှာစစ်ကောင်စီတပ်စခန်းကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းအမျိုးသားတပ်တွေပူးပေါင်းတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ကိုလက်နေလေးအောင်မြင်းဆောင်မကြံတော်လန်တိုက်ခိုက်ဖို့ NUG အစိုးရကထုတ်ပြန်ချိန်ရှမ်းတပ်မတော်နှစ်ခုနယ်မြေစုံမရေးတိုက်ပွဲကြောင့်ရှမ်းချစ်လက်လူထု2300ကျော်နေရက်ထပ်မံစွန့်ခွာကြရပါတယ်။
သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတဲ့မြန်မာပြည်မှပေးစာများကဏ္ဍမှာတေးသချင်းတောင်းကျင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားနိုင်မယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည VOA အစီအစဉ်တွေကိုည9:00နေ10:00အထိတင်ဆက်တဲ့အခါမှာလိုင်းဒိုမီတာ31 32နဲ့51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီမှာတော့အမျိုးသမီးကန္တာဒီသုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့တူဒီသိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါဩစတြေးလျနိုင်ငံအတွက်နျူကလ িয়ার စွမ်းအင်သုံးရင်းငုပ်သင်းမော့ဆောက်ဖို့အမေရိကန်ပြည်ထောင်စုနဲ့ရခဲ့တဲ့သဘောတူညီချက်ဟာပြင်သစ်ရဲ့ဩစတြေးလျနဲ့ရင်းငုပ်သင်းမော့ဆန်ရသဘောတူညီချက်ကိုထိခိုက်စေမဲ့သဘောရှိတဲ့အတွက်ပြင်သစ်ကဒေါသတကြီးဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကပြင်သစ်ဟာအာရှဒေသအတွက်တိတ်ကိုအရေးပါတဲ့လက်တွဲပေါ်နိုင်ငံဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ American Britain နဲ့ Australia သုံးနိုင်ငံခေါင်းဆောင်တွေကြား AUKUS လို့ခေါ်အတူကောက်ခေါ်တဲ့ Indo-Pacific ဒေသဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရည်သုံးနိုင်ငံသဘောတူညီချက်ရပြီလို့ American သမ္မတ Joe Biden ကပေါ်တူဖူးနယ်မှာပြောခဲ့ပါတယ်။ဒီသဘောတူညီချက်အတွက်တရုတ်နဲ့ပြင်သစ်တို့ကဒေါသတကြီးနဲ့တုံ့ပြန်ကြတာဖြစ်ပါတယ်။အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီ ပလိုစီဟာဗြိတိန်မှာရောက်နေတာဖြစ်ပြီးကျတပြိနေ့ကဗြိတိရှ်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီမိုကရက်ပါတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့နန်စီ ပလိုစီဟာကမ္ဘာဆက်မှုထိပ်တည်းနိုင်ငံတွေဖြစ်တဲ့ G7 နိုင်ငံတွေရဲ့လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်လန်ဒန်ကိုသွားနေတာပါ။တောက်ကြံနေ့18ရက်နေ့မှာ American Democracy အခြေအနေဆိုတဲ့ခေါင်းစဉ်နဲ့မင်ကွန်းပြောကြားဖို့အစီအစဉ်လုပ်ထားပါတယ်။တေအဆူရကဗြိတိန်ကွန်ဆာဗေးတစ်လွှတ်တော်အမတ်၅ဦးနဲ့ဂုံဒီရှိပုဂ္ဂိုလ်၂ဦးတို့ပေါ်မှာဒဏ်ခတ်အရေးယူမှုတွေကိုရုတ်သိမ်းမပေးမချင်ဗြိတိန်နိုင်ငံဆိုင်ရာတရုတ်အသံမကြီးချန်စီကွန်းကိုလွှတ်တော်ရဲကိုဝင်ရောက်ခွင့်မပြုဖို့အောက်လွှတ်တော်ဥက္ကဋ္ဌလင်းချေဟွာကတားမြစ်လိုက်ပါတယ်။ဒါဟာအောက်လွှတ်တော်ဥက္ကဋ္ဌကပထမဆုံးအချိန်ဖြစ်နဲ့နိုင်ငံခြားတန်တမန်တဦးအတွက်ပိတ်ပင်ကန့်သတ်မှုလုပ်လိုက်တာပါ။တရုတ်ရဲ့တန်တမာရေးဆက်ဆံမှုဟာရန်လိုတဲ့အနေထားလိုမြင်ပြီးဗြိတိန်အာဏာပိုင်တွေကစိတ်ပြတ်မှုတိုးလာနေတာကိုပြသလိုက်တာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ကြပါတယ်။အသံပိုင်းဆိုင်ရာရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘဲအယ်ထယက်နဲ့ကယ်ဗင်ဖောင်လာတို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Thank you.
This program has come to you.